Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကကိုဗစ် -19 ရောဂါကြောင့်တည်ဆုံးခဲ့သူအမေရိကန်လူသိန်းအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကိုဝါရှင်တန်မြို့တော်မှာသမ္မတကျန်းသစ္စာကျင်းပပွဲမကျင်းပခင်တရက်အလိုအိမ်ကနေမှကျင်းပမှာဖြစ်ပါတယ်ဂျိုးဘိုင်ဒန်ရဲ့ဇနီးဂျိလ်ဘိုင်ဒန်နဲ့ကမလာဟဲရစ်ရဲ့ခင်ပွန်ဒက်အမ်မော့ဖ်တို့လည်းအခမ်းအနားကိုတက်ရောက်မှာပါဗုဒ္ဓဟူးနေ့ဘိုင်ဒန်နဲ့ဟဲရစ်တို့ကျန်းသက်စာကျင်းစုမဲ့လွှတ်တော်ရှိအမျိုးသားရင်မြင်တဲ့မျက်နှာချင်းဆိုင်တမရဟောင်းလင်ကောအမှတ်တရအဆောက်အုံရှိရေကန်မှာမီးလေးရထွန်းညှိပြီးအောက်မေ့ပွဲအမှတ်တရအခမ်းအနားကျင်းပမှာဖြစ်ပါတယ်။ New York Empire State အဆောက်အုံနဲ့ Seattle မြို့က Space Needle အဆောက်အုံအပါအဝင် American ပြည်ထောင်စုတဝန်းအထိမ်းအမှတ်အဆောက်အုံကြီးတွေမှာလည်း COVID-19 ကြောင့်သေဆုံးသူတွေကိုဂုဏ်ပြုပြီးတချိန်တည်းလို့အမှတ်တရမီးရထွန်းညှိမှာဖြစ်ပါတယ်။နိုင်ငံတော်ဝန်ကြီးညူကြီးအတွေ့အခါသမယလိုသတ်မှတ်ပြီးယာနေ့ချီတဲ့မြို့ရွာတွေလူမျိုးစုနဲ့လူမှုအတိုင်းဝိုင်းတွေပူးပေါင်းပါဝင်ကြမယ်လို့ဘိုင်ဒန်ရဲ့သမ္မတတည်ကျန်းစာချင်းဆိုရေးဆိုင်ရာကော်မတီကပြောပါရယ်ကိုဗစ် -19 ရောဂါတိုက်ဖျက်ရေးနဲ့ကူညီထောက်ပံ့ရေးကိစ္စတွေကိုအစိုးရတည်တာဝန်ထမ်းဆောင်တဲ့အစိုးပိုင်းကာလတွေမှာအာရုံစိုက်ဆောင်ရွက်သွားမယ်လို့ဘိုင်ဒန်ရောဟဲရစ်ပါပြောဆိုထားပါရယ်ရှင်အမေရိကန်နိုင်ငံရေးမြင်ကွင်းမှာရာဇဝတ်နီးပါးထင်ပေါ်လှုပ်ရှားခဲ့ပြီးဒုတိယသမ္မတအနီးနဲ့ရောအထက်လွှတ်တော်အမတ်အဖြစ်ပါလူသိများခဲ့တဲ့ဒီမိုကရက်နိုင်ငံရေးသမားဂျိုးဘိုင်ဒန်ဟာမနေ့ပြန်ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံရဲ့46ရာမြောက်သမ္မတဖြစ်လာတော့မှာပါဘိုင်ဒန်ကအမေရိကန်သမ္မတဖြစ်ဖို့နှစ်ပေါင်း30အတွင်းတတိယအကြိမ်မြောက်ကြိုးစားပြီးအသက်88နှစ်မှာသမ္မတဖြစ်လာမှာပါဂျိုးဘိုင်ဒန်အနေနဲ့သမ္မတဖြစ်လာပြီးချင်းအမေရိကန်နိုင်ငံတွေ့ကြုံရင်ဆိုင်နေရတဲ့အချက်အသေးပေါင်းစုံကိုဦးဆောင်ဖြေရှင်းရမှာလည်းဖြစ်ပါတယ်ဂျိုးဘိုင်ဒန်ကထရမ့်ရဲ့ပြည်တွင်းပြည်ပမူဝါဒတွေကိုလည်းလုံလုံလလပြောင်းလဲပစ်ဖို့ရှိပါတယ်သူသမရတာဝန်ယူပြီးရက်တရာအတွင်းလူတန်းပေါင်းတရာကိုကာကွယ်ဆေးထိုးနိုင်အောင်လှုပ်ဆောင်သွားမယ်လို့ကတိပေးထားတယ်လို့သူအစီအစဉ်တွေကိုလွှတ်တော်နှစ်ရက်စလုံးကအတည်ပြုခဲ့ရင်ထိခိုက်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ရင်းနဲ့လဲလှယ်လှယ်စားတွေကိုအဓိကထားပြီးငွေကြေးအကူအညီတွေထပ်တိုးပေးသွားမယ်လို့ပြောဆိုထားပါတယ်နိုင်ငံတကာနဲ့ပတ်သက်လို့တော့ယာတီဥတုပြောင်းလဲမှုတိုက်ဖျက်ရေးနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ပါရီသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုပြန်လည်ပူးပေါင်းပါဝင်ပြီးအမေရိကန်ရဲ့အစဉ်အလာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်ကယ်လီဖိုးနီးယားပြည်နယ်အစိုးရရှိနေကယ်လီဖိုးနီးယားပြည်နယ်ရှိနေကျုံနဲ့အမေရိကန်အထက်လွှတ်တော်အမတ်တော်ဝန်တွေထမ်းဆောင်ခဲ့တဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်ကဗုဒ္ဓဟူးနေ့မှာအမေရိကန်ဒုသမ္မတယာရီကိုရယူတော့မှာဖြစ်ပါတယ်ဟဲရစ်ကဘဝတလျှောက်ဖြစ်နိုင်ခြင်းနဲ့ပါတယ်လို့ထင်ခဲ့ရတဲ့ယာဒူအစဉ်အဆက်ကိုအောင်အောင်မြင်မြင်ရယူပြသခဲ့ပြီးတဲ့နောက်မှာမနေ့ပြန်မှာကျန်းသစ္စာကျင်းစုပြီးမှာတော့အမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမှာပါဒါ့အပြင်အမေရိကန်နိုင်ငံရဲ့ပထမဆုံးလူမင်းနဲ့အိန္ဒိယຫນွေဘွားဒုသမ္မတလည်းဖြစ်လာမှာပါအိန္ဒိယနဲ့ဂျမေကာနိုင်ငံတို့ကနေအမေရိကန်ကိုရွှေ့ပြောင်းအခြေချခဲ့တဲ့မိသားစုတွေကနေဆင်းသက်လာသူကမလာဟဲရစ်ဟာသမ္မတထရမ့်အစိုးရလက်ထက်ပြည်သူတွေအကြသဘောထားကွဲလွဲမှုတွေကြီးထွားလာတာကိုထောက်ပြပြောဆိုခဲ့သလိုအမေရိကန်အားလုံးသွေးစည်းညီညွတ်ရေးအလေးပေးဆောင်ရွက်သွားဖို့လည်းကတိပြုပြောဆိုထားပါတယ်။ဒီမိုကရက်တစ်ပါတီကသူ့ကိုဒုသမ္မတလောင်းအဖြစ်အတည်ပြုရွေးချယ်တဲ့အခမ်းအနားမှာတော့ဟဲရစ်ကလူမျိုးရေးခွဲခြားတဲ့ဝါဒနဲ့နိုင်ငံခြားသားသတင်းကြောက်ရွံ့တဲ့ဝါဒတွေကိုသူနဲ့အတူပူးပေါင်းတိုက်ဖျက်သွားဖို့တိုက်တွန်းခဲ့ပါတယ်။American အထက်လွှတ်တော်မှာ Democrat အမတ်50နဲ့ Republican အမတ်50အညီအမျှရှိနေတာကြောင့်အထက်လွှတ်တော်အမတ်တွေကြားမဲတူနေရင် Kamala Harris ကဒုသမ္မတအနေနဲ့မဲတမဲပေးပိုင်ခွင့်ရှိတဲ့အတွက် Harris က Joe Biden ပြတ်ထန်းခြင်းနဲ့ဥပဒေတွေအတည်ပြုပြတ်ထန်းနိုင်ရင်မှအရေးပါတဲ့အခမ်းအနားကဏ္ဍကနေပါဝင်လာမှလည်းဖြစ်ပါတယ်ထိုင်ဝမ်နဲ့ဆက်ဆံရေးတွေမှာပတ်သက်ဆက်နွယ်နေတဲ့အမေရိကန်အရာရှိတွေကိုတန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်သွားမယ်လို့တရုတ်နိုင်ငံကပြောပါတယ်အမေရိကန်အရာရှိတွေကိုတန်ခတ်ပိတ်ဆို့အရေးယူသွားမယ့်အကြောင်းတင်းနှံမာနေတုန်းကပေကျင်းမြို့နေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာနိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောတာပါ လက်ရှိအမေရိကန်နိုင်ငံယာယီဝန်ကြီးမိုက်ပွန်ပီယိုကအမေရိကန်ယာရှိတွေနဲ့ထိုင်ဝမ်တာဝန်ရှိသူတွေကြားတရားဝင်ဆက်သွယ်မှုတွေမလုပ်ဖို့အမေရိကန်ကသူ့အတူချမှတ်ထားတဲ့တာမြင့်ချက်ကိုဇန်နဝါရီလ9ရက်နေ့ကရုပ်သိမ်းခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဂျီကယ်လီခရော့ဖ်ကထိုင်ဝမ်ကိုတွားရောက်မဲ့ခရီးစဉ်ကိုဖျက်သိမ်းခဲ့ပေမဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တိုက်ရိုက်ဆက်သွယ်ပြောဆိုခဲ့တဲ့အတွက်တရုတ်ကဒေါသထွက်ခဲ့ပါတယ်1949ခုနှစ်ပြည်ရင်းစစ်ဖြစ်ပြီးတဲ့နောက်ပိုင်းမှာတရုတ်ကထိုင်ဝမ်ကိုသူပိုင်တဲ့နေနေတစ်စိတ်တစ်ပိုင်းအဖြစ်သတ်မှတ်ထားတာပါသမ္မတထရမ်အစိုးရလက်ထက်ထိုင်ဝမ်နဲ့တန်တမာရေးစီရေးအရာတုံ့ပြန်ဆက်နွယ်မှုတွေရှိလာတာကြောင့်လဲတရုတ်ကအမြဲတောသားထွက်ခဲ့တာဖြစ်ပါတယ်ရှင်
ဒီ American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါမယ်။ကမ္ဘာကရောဂါ COVID-19 ကာကွယ်ဆေးညှိတူမျှဝေမတုံ့ဆွဲနိုင်တာဟာကပေးသိနေတဲ့အချိန်မှာကျင့်ဝတ်ဆောင်စည်းမှုပြန်ရွလာတဲ့အခြေအနေဖြစ်နေတာလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကဂျနီဗာမှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ထိပ်သီးအစည်းအဝေးမှာ WHO အကြီးအကဲ Tedros Ghebreyesus ကစီးရဲမွေးတည်တဲ့နိုင်ငံတွေကတက်ကြီးရွယ်ဝတွေနဲ့ကမ္ဘာ့ကျန်းမာရေးလုံသားတွေမတိုင်ခင်ချမ်းသာကျွယ်ဝတဲ့နိုင်ငံတွေကအသက်ငယ်ရွယ်ပြီးတော့ကျန်းမာတန်ဆွမ်းနေတဲ့လူငယ်တွေကာကွယ်ဆေးထိုးနေတဲ့အခြေအနေကတော့မဖြစ်တင်ဘူးလို့ပြောဆိုလိုက်တာပါ။အခုဆိုရင်တော့ဝင်ငွေမြင့်မားတဲ့နိုင်ငံ49နိုင်ငံမှာကာကွယ်ဆေး39သန်းထိုးနှံနိုင်ပြီးဝင်ငွေအနည်းဆုံးနိုင်ငံတွေမှာတော့ကာကွယ်ဆေး25လုံးပဲထိုးနှံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်။တကယ်လို့ချမ်းသာတဲ့နိုင်ငံတွေကကိုဗစ် -19 ကာကွယ်ဆေးကိုစီးရဲမွေးတည်တဲ့နိုင်ငံတွေကိုမမျှဝေပေးချင်ဘူးဆိုရင်လူသားတွေရဲ့အသက်ပေါင်းများစွာအသက်တွေဘဝတွေနဲ့ပေးဆက်ရတဲ့အထိဖြစ်ကုန်မယ်လို့ပြောပါတယ်။မနေ့တနေ့တာလေးနောက်ပိုင်းတော့ကအမေရိကန်ပြည်ထောင်စုရဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကဥရောပနဲ့ဘရာဇီးကလာတဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့သူတွေကိုခရီးသွားလာခွင့်ပိတ်ထားတာကိုဇန်နဝါရီလ26ရက်ကစပြန်ဖွင့်ပေးမယ်လို့အင်ဖြူရကသတင်းထုတ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတရဲ့ပြောခွင့်ရဂျန်ပက်စကီကမင်းနေမဆိုင်မဲ့ Twitter ကနေတုံ့ပြန်ရမှာတော့လာမယ့်ဇန်နဝါရီလ26ရက်နေ့မှာဒီခရီးသွားခွင့်ပိတ်တာကိုဆက်ထားမယ်လို့ပြောတယ်လို့ခရီးသွားလာမှုဆိုင်ရာကယောဂါဆိုင်ရာစီးနင်းတွေကိုလည်းပိုတင်းကျပ်သွားမယ်လို့ဆိုပါတယ်။ဇန်နဝါရီလ20ရက်နေ့နေ့လယ်ပိုင်းမှာတော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အာဏာကိုတရားဝင်လွှဲပြောင်းယူမှာဖြစ်ပါတယ်။ဂျပန်မှာတော့ COVID-19 ရောဂါပိုကူးစက်မှုတွေရှိနေပေမဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဒေရှူဂါကတိုကျိုအိုလံပစ်အားကစားပွဲတော်ဒီနေရာဒီမှာကျင်းပနိုင်ရည်ပြင်ဆင်နေပါတယ်။ဂျပန်နိုင်ငံမှာရောဂါကူးစက်မှုတွေပိုတိုးလာတာကြောင့်နေဆက်တွေပိတ်ပြီးလက်တော်အဖြစ်တော့မြို့တော်တိုကျိုကိုအရေးပေါ်ခြေနေကြေညာထားပါတယ်။ဒီတိုင်းမှာဖြစ်ပွားနေတဲ့ COVID မျိုးဗီဇပြောင်းဖို့က Czech Republic နိုင်ငံမှာဆက်တွေ့နေပါပြီ။အခုမျိုးဗီဇပြောင်းတဲ့ကိုဗြိတိန်တောင်အာဖရိကဘရာဇီးအပြင်ကမ္ဘာနိုင်ငံတော်တော်များများမှာလည်းတွေ့လာနေပါပြီ။ဘယ်ဂျီယံမှာလည်းဒီမျိုးဗီဇပြောင်းဖို့တွေ့ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကူးစက်မှုလုံးမြန်မာနေတဲ့အီတလီမှာတော့တနင်္လာနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုက8825ယောက်မှတွေ့ခဲ့လို့ပိုးတွင်နှုန်းတစ်နေ့တစ်သောင်းအောက်ကနေရောကျသွားပါတယ်။ပြင်သစ်မှာတော့85နှစ်အထက်သက်ကြီးရွယ်အိုတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံမဲ့အစီအစဉ်တနင်္လာနေ့မှာစပါမယ်။အမေရိကန်ပြည်ထောင်စုမှာကူးစက်မှုအမြင့်မားဆုံးဖြစ်နေတဲ့ကယ်လီဖိုးနီးယားတောင်ပိုင်းမှာကူးစက်မြန်မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့ရှိတယ်လို့ဆေးသုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။လော့စ်အိန်ဂျလစ်ဆေးရုံကပိုးတွေ့လူနာပေါင်း192ယောက်ရဲ့နမူနာတွေနဲ့တောင်ပိုင်းကယ်လီဖိုးနီးယားမှာပြီးခဲ့တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့ပိုးတွေ့လူနာပေါင်း4000ကျော်ကိုစမ်းသပ်စစ်ဆေးပြီးတဲ့နောက်တွေ့ရှိတာလို့အမေရိကန်မှာအကြီးဆုံးကျန်းမာရေးဆိုင်ရာစင်တာတစ်ခုဖြစ်တဲ့ Cider Science ကထုတ်ပြန်လိုက်တာပါ။ဒီဗီဇပြောင်းပိုးမျိုးစိတ်တစ်ကိုလော့စ်အိန်ဂျလစ်ကနမူနာ35ရာခိုင်နှုန်းမှာတွေ့ရှိသလိုဒေတာတစ်ခုလုံးအတိုင်းတာနဲ့နမူနာတွေက24ရာခိုင်နှုန်းမှာတွေ့ရှိတာဖြစ်ပါတယ်။သူတေတီတွေက cal.20 လို့အမည်ပေးထားတဲ့ဒီပိုးမျိုးစိတ်တစ်ပေါ်လာတဲ့အချိန်နဲ့တောင်ပိုင်းကယ်လီဖိုးနီးယားမှာဒီနှစ်လအတွင်းကိုဗစ်ကူးစက်မှုတိုးလာခြင်းကလည်းတိုက်ဆိုင်နေပါတယ်။တရုတ်ဈေးကွက်အတွက်တရုတ်နိုင်ငံမှာပဲတီးတန့်ထုတ်တဲ့ဒုတိယမြောက် Tesla လျှက်စစ်ကားထွက်လာပါပြီ။ Model Y အမျိုးအစား Tesla လျှက်စစ်ကားတွေတ တရုတ်နိုင်ငံထဲမှာစတင်ဖြန့်ဖြူးနေပါပြီလို့တက်စလာလျက်စက်ကားကုမ္ပဏီက Twitter လူမှုကွန်ရက်ကနေထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံဒုံ Model 3ထွက်လာပြီးတဲ့နောက်မှာတရုတ်ဈေးကွက်အတွက်အခုလို Model Y အမျိုးအစားဒုတိယကြိမ်ထုတ်လုပ်တာပါ။လွန်ခဲ့တဲ့နှစ်နှစ်တုန်းကတက်စလာကုမ္ပဏီရဲ့ဒေါ်လာ1ဘီလီယံအကုန်ကျခံဆောက်လုပ်တဲ့ရှန်ဟိုင်းမြို့ကားစက်ရုံကြီးကနေဒီကားတွေကိုထုတ်လုပ်ခဲ့တာပါ။အမေရိကန်ခြေဆိုင် Cable စီးပွားရေးသတင်းနက်ဝတ် CNBC မှာတော့တက်စလာကုမ္ပဏီအတွက်တရုတ်နိုင်ငံဟာအကြီးမားဆုံးလျက်စက်ကားဈေးကွက်ဖြစ်လာနိုင်တယ်လို့တရုတ်နိုင်ငံမှာလည်းလုပ်ငန်းတွေတိုးချက်နေတယ်လို့ဆိုပါတယ်။တက်စလာကုမ္ပဏီအနေနဲ့2020ပြည့်နှစ်မှာလျက်စက်ကားအစီးရေ5သိန်းလောက်ရောင်းထွက်ခဲ့ရတာကနေလာမယ့်10ခုနှစ်မှာတော့တစ်နှစ်ကိုကားအစီးရေ30အထိအရောင်းထွက်ဖို့မျှော်မှန်းနေပါတယ်။ပြည်စည်းပွားရေးအွန်လိုင်းသတင်းမှာဖော်ပြတာကတော့ဒီတက်စလာကားကုမ္ပဏီအနေနဲ့ရှန်ဟိုင်းမှာတက်စလာအစီးရေလျက်စက်အားသွင်းဆက်ထုတ်လို့ရတဲ့အတွက်ဒေါ်လာ 6.4 သန်းရင်းနှီးဖို့ရထားတယ်လို့ဆိုပါတယ်။ကဏ္ဍဦးအဖြစ်တော့တစ်နှစ်ကိုအစီးရေလျက်စက်အားသွင်းဆက်တက်တောင်းထုတ်လုပ်သွားဖို့ရှိပါတယ်။ဒီကနေ့တနင်္လာနေ့ကအာဂျင်တီးနားနိုင်ငံဆမ်ဂျွန်ခီအိုင်မှာပြည်အား 6.4 ရှိတဲ့အင်အားပြည့်မြင်းကလေးတစ်ခုလှုပ်ခတ်သွားတယ်လို့အမေရိကန်မြင်းကလေးတိုက်တာရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီမြင်းကလေးကြီးလှုပ်ခတ်ပြီးတဲ့နောက်ပိုင်းမှာနောက်ဆက်တွဲပြည်အားငယ်မြင်းကလေးငယ်လေးတွေလည်းဆက်လက်လှုပ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီအာဂျင်တီးနားအနောက်လယ်ပိုင်းမှာဖြစ်သွားတဲ့ဒီငလျင်လှုပ်ခတ်မှုကြောင့်ဆူနာမီရေလိုက်အနေနဲ့မရှိဘူးလို့အမေရိကန်ဆူနာမီသတင်းပေးစနစ်ကထုတ်ပြန်တယ်လို့သတိပေးချက်လည်းမရှိခဲ့ပါဘူး။ဒီငလျင်နဲ့ကြောင့်နေအိမ်တွေအဆောက်အဦတွေထိခိုက်ပျက်စီးနိုင်ပေမဲ့အခုအချိန်ထိတော့ကြီးကြီးမားမားပျက်စီးဆုံးရှုံးမှုတွေမကြားရသေးပါဘူးရှင်။ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ်ဇန်နဝါရီလ19ရက်နေ့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းဖော်တွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုဇက်တိုက်နားဆင်ရပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာဇန်နဝါရီလ20ရက်နေ့ကျရင်ကျန်းသစ်စာကျင်းဆိုပြီးတာနဲ့ရွေးကောက်ခံသမ္မတဂျိုဘိုင်ဒန်ဟာအမေရိကန်ရဲ့သမ္မတတည်တူအဖြစ်စတင်တာဝန်ယူမှာပါ။ရာထူးတာဝန်ပြည်ဆောင်သောသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဒီလအစောပိုင်းကလွှတ်တော်အဆောက်အုံထဲဝင်ရောက်ဆင်နွှဲခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအမေရိကန်မှာဆိုးရတဲ့ကွဲပြားမှုတွေနဲ့ရင်ဆိုင်နေရပေမဲ့မကြာခင်စီလုံးညှို့ညွတ်လာမယ်လို့မြန်မာနေကြတာပါ။မိုက်ကိုဆော်လီဗန်တင်ပေးပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။အမေရိကန်ပြည်ထောင်စုမှာလင်းတဲ့တချိန်ကျင်းပတဲ့နိုင်ငံရဲ့အရေးအကြီးဆုံးအခမ်းအနားတစ်ခုဖြစ်တဲ့သမရကျန်းသစ်စာကျင်းဆိုပွဲအတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါပြီ။ပြည်တွင်းစစ်ကာလနောက်ပိုင်းလူမြင်ကွင်းကနေပျောက်ကွယ်နေတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကိုလည်းဝါရှင်တန်မှာတွေ့မြင်နေရပါတယ်။အောက်လွှတ်တော်ကလည်းရာထူးတာဝန်ပြည်ဆောင်သောမဲ့သမရထရမ့်ကိုဒုတိယအကြိမ်တရားစွဲဆိုဖို့ပြီးခဲ့တဲ့တစ်ပတ်မှာပဲမဲခွဲဆုံးဖြတ်ထားတာပါ။မစ္စတာဘာရန်ရဲ့ကျန်းသစ်စာကျင်းဆိုပွဲဆောင်မှုကတော့အမေရိကယူနိုက်တက်အမေရိကန်စီလုံးညညရေးဖြစ်ပါတယ်။တည်ရင်မှန်းချက်ပြည့်မီဖို့စိန်ခေါ်မှုတွေတော့ရှိပါတယ်။ကျန်းသစ်စာကျင်းဆိုပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေကမကလုံခြုံရေးအရန်တပ်ဖွဲ့ဝင်2000ခွဲလောက်ဝါရှင်တန်ကိုရောက်နေကြတာပါ။လွှတ်တော်ရဲတပ်ဖွဲ့အကြီးကဲဟောင်းဒဲရစ်ဂေနာကတော့လုံခြုံရေးအခြေအနေစိတ်ချရပါတယ်လို့ VOA ကိုအခုလိုပြောပါတယ်။
The planning for that has been going on for over a year as it was
when the starting super loan loan ရေးအတွက်ပြင်ဆင်ဆောင်ရွက်လာတာတစ်နှစ်ကျော်ရှိပါပြီ။အဲဒီလုပ်ငန်းတချို့ကိုကျွန်တော်တာဝန်ယူခဲ့တာပါ။အထူးလုံခြုံရေးတပ်ဖွဲ့တွေ FBI နဲ့လွှတ်တော်ရဲတပ်ဖွဲ့ကိုအားဖြည့်ပေးဖို့အတွက်ခရိုင်တွေကနေတရားဥပဒေစိုးမိုးရေးအရာရှိပေါင်း9000လောက်လည်းရောက်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့သမ္မတအသစ်တဦးကျန်းသစ်စာချိန်စုပွဲချောချောမွေ့မွေ့ပြီးမြောက်သွားမယ်ဆိုတာကျွန်တော်ကတော့အပြည့်အဝအယုံကြည်ပါတယ်။
ကယောဂါကာလအတွင်းကျင်းပတဲ့ဒီအခမ်းအနားဘေးကင်းလုံခြုံမှုရှိဖို့အပြင်ယောဂါမကူဆက်နိုင်အောင်လဲလူတွေခက်ကွက်ကွာနေရာချထားဖို့အစီအစဉ်ထားတာပါ။အောင်ပွဲရအခမ်းအနားအတော်များများကိုလည်းအွန်လိုင်းကနေပဲကျင်းပမှာပါ။ကဘာကျော်ရုပ်ရှင်မင်းသားကြီးတောင်ဖန့်အခမ်းအနားမှုဖြစ်တာဝန်ယူမဲ့အခမ်းအနားတစ်ခုမှာတော့လေဒီဂဂါနဲ့ဂျင်နီဖာလိုပက်စ်တို့လိုနာမည်ကြီးအနုပညာရှင်တွေဖျော်ဖြေတင်ဆက်ကြမှာဖြစ်ပါတယ်။ဒီကာလအတွင်းဝါရှင်တန်မြို့တွေကနေရအတော်များများကိုတော့ပိတ်ထားမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းဆိုပွဲအတွက်လာရောက်တတ်ကြတဲ့ထောင်ထောင်ချီတဲ့လူတွေကိုကူစားပြုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်အလံတို့ကိုလည်းလွှင့်ထူထားကြတာပါ။ပြည်နယ်မြို့တော်တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အတွက်ပြည်နယ်90မှာရှိတဲ့လွှတ်တော်အဆောက်အုံတွေကိုလည်းလုံခြုံရေးတွေတွန်းမြင့်ချထားရတာပါ။လက်တလောကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေအရအမေရိကန်ပြည်သူ၄ဘုံ၃ဘုံလောက်လာမယ့်အတွင်းအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြတာတွေ့ရပါတယ်။ပြည်သူတွေရဲ့လိုအပ်ချက်နဲ့ကင်းကွာနေတဲ့နိုင်ငံရေးသမားတွေကြောင့်တင်းမာမှုတွေပိုတိုးလာတယ်လို့လည်းအမျိုးသမီးတယောက်ကအခုလိုပြောပါတယ်
။ And I think that people often get really disconnected from the community.
နိုင်ငံရေးသမားတွေကသူတို့ကိုစားပြုထားတဲ့လူမှုအသိုင်းအဝိုင်းရဲ့လိုအပ်ချက်တွေနဲ့တစ်ခါတလေလုံးဝကင်းကွာသွားတတ်ကြတယ်လို့ထင်ပါတယ်။ကျွန်မကတော့နိုင်ငံရေးစနစ်ပျက်စီးနေပြီလို့ထင်ပါတယ်။
Lee Mary Pichare, Laura and Linda Rugaro, Tinga Jin with Pichabemele, Nangaye, can you check out Quebia Jabare? Tabemele, Drunials along the boat throughout the Kuro Shibare. American Pidu Pida Alo, Silon in Yumu Shiame, Sure Chepa.
The right is going way, way over here to the right, and the left is going way, way over here to the left.
Yeah, you need to do it. Never pay you need to do it. A song you're alone, a little bit of your song at Timmy Usa Nirava. Mr. Badan Yisayama is single, Chadu Tamaro, Shalon, the day, New Korea Nanga, Ajay Kisale Pawimare. New Korea got Latalo Jimaka, Lenet, the Drigo, a suya by Yutangani, Tolin, Piata, Dorava. Piri single, Chadu Tamas, we know, Covid Yoga, Gusamuri, the Shane to Telanida.
Important thing is we want to move.
Kolei Bamakatu Pite Anwa Hakale, Pidure Shizetabu Sana Shine Jabare Lupiovare. American Pidu Pida Atomiagale, Mr. Bada Suyala Tema, Nenga Silon in Yulapu, a Gomian Yoli Nijara Pipare. Jama Nanglawa.
ကိုဗစ်ကာယောဂါကာလမြန်မာနိုင်ငံမှာအခက်အခဲကြုံနေရတဲ့အထည်ချုပ်လုပ်ငန်းကလုံတမာတွေကိုဥရောပသမဂ္ဂ EU ကဒီနှစ်မှာယူရို ဒီနေ့မှာလည်းဆက်လက်ထောက်ပံ့သွားဖို့စီစဉ်နေရလို့လေအီးယူရဲ့မြန်ကူတို့အမိပေးထားတဲ့အကူအညီပေးရေးအစီအစဉ်ပရောဂျက်မန်နေဂျာဒေါ်စုမွန်ကပြောပါတယ်။မြန်ကူကဒီအီးယူကမြန်မာနိုင်ငံစတဲ့အတွက်ဟိုထပ်ပြီးတော့ယူရိုငွေ50ထပ်ပံ့သွားမှာဖြစ်ကြောင်းစီမံကိန်းတာဝန်ရှိသူတွေကပြောပါတယ်။ ကိုဗစ်ယောဂါကာလမှာအထည်ချုပ်အထည်အလေးအိမ်နဲ့ဖက်နှက်ထုတ်လုပ်ရေးကဏ္ဍကကိုဝန်ဆောင်မျိုးသမီး900လောက်ပါဝင်အလုပ်ကန်ခက်ခဲကြုံနေတဲ့အလုပ်သမားချောက်ပေါင်းဝန်းကျင်အတွက်ယူရိုငွေ5တန်းသုံးဆွဲခဲ့ရပါ။ဒီကြေချင်းထောက်ပံ့ငွေကိုလည်းမြန်ကူအဖွဲ့ထံတိုက်ရိုက်လျှောက်ထားနိုင်သလိုမိဖက်အလုပ်သမားသမဂ္ဂတွေကတော့လက်တွေ့မှာဒီထက်ပိုများနိုင်မယ်လို့ခန့်မှန်းထားပါတယ်။အထည်ချုပ ပြောပါတယ
်အထူးသဖြင့်အထည်ချုပ်လုပ်ငန်းပေါ့ကျွန်တော်တို့ဒီရန်ကုန်မှာမြင်နေရတဲ့အထည်ချုပ်လုပ်ငန်းတွေကျွန်တော်လှိုင်းသားရမင်္ဂလာတုံးရွှေပြည်သာဆိုတဲ့နေရာတွေမှာရှိတာကတော့တော်တော်လေးတက်ရောက်မှုရှိပါတယ်အများစုဒီမြန်မာနိုင်ငံအတွင်းမှာရွှေပြောင်းလာပြီးအလုပ်လုပ်တဲ့လူတွေဖြစ်တော့ဒီလူငယ်တွေကသူတို့မိဘတွေပါလာတာလည်းရှိတယ်အဲ့တော့လုပ်ငန်းမလုပ်ရတဲ့အချိန်မှာပံပိုးမှုအနည်းငယ်ရရှိတော့လေသူတို့အနေနဲ့ပေါ့နော်ဒါကိုဆက်သက်ပြီးတော့ရှေ့ဆက်ကိုလည်းပတ်ဖို့ဆိုတာကမျော်လင့်ချက်တော်တော်နည်းနေတယ်ဒါကြောင့်မလို့ကျွန်တော်အလုပ်ကင်ပြန်လေရရှိရေဆိုတဲ့နေရာမှာအလုပ်ကင်ကိုလည်းပြောင်းလုပ်ဖို့ဆိုတာကိုကျွန်တော်လိုတယ်ဆိုတဲ့ကိစ္စတော့ပထမဆုံးဖြေချင်ပါတယ်
မြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းတွေမှာအမျိုးသမီးအများစုလုကင်နေပြီးအရေးအတွက်အပြင်တော့9သိန်းဝန်းကျင်လောက်ရှိပါတယ်။ကိုဗစ်ကရောဂါကြောင့်စီးပွားရေးအသုံးစရိတ်နည်းအောင်ရှင်ပြိုင်လာမဲ့အန္တရာယ်ကြောင့်အာရှကအထည်ချုပ်လုပ်သားတန်ပေါင်းများစွာဝင်ငွေပူနှိမ့်ချပြီးအမျိုးသမီးတွေကပိုပြီးအခက်အခဲကြုံနိုင်တယ်လို့နိုင်ငံတကာအလို့သမားအဖွဲ့ ILO ကပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်တဲ့အစည်းအဝေးကစာမှာသတိပေးထားပါတယ်။အလုံးသမဲဖြစ်သွားရဲ့ကမ္ဘာလူသားတူရဲ့40ရာခိုင်နှုန်းဟာအလုတ်ကွင်ပြန်မဝင်နိုင်ကြသေးသလိုပြန်ဝင်ကွင်ရမယ်ဆိုရင်တောင်မှအခွင့်အရေးတွေဆုံးရှုံးမဲ့အန္တရာယ်ရှိနေရလို့လည်းအစိုးရကသာမှဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်တပ်ပါ။ရန်ကုန်ကနေတင်ပြပို့တာဖြစ်ပါတယ
်။က COVID ကရောဂါကြောင့်မြန်မာမှာစာသင်နှင့်တစ်နှစ်လုံးနီးပါးအကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက် online ကနေကျောင်းသင်ခန်းစာတွေကိုသင်ယူနိုင်အောင်စီစဉ်နေပေမဲ့စိန်ခေါ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်ဇနာထွန်းပါကဲ့ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကူးစက်ရောဂါတွေတကြောပြန်တိုးလာတဲ့အတွက်ကျောင်းတွေပိတ်ထားရတာအခုချိန်ထိပါကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာရေးအဆက်မပြတ်အောင်ပညာရေးဝန်ကြီးဌာနကအင်တာနက် online ကနေသင်ခန်းစာတွေကိုထုတ်လွှင့်ပေးနေပါတယ်ဒါပေမဲ့လည်း online သင်ကြားမှုအစီအစဉ်တွေကိုလက်လန်းမမီသေးတဲ့သူတွေအများအပြားရှိနေတာကအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ပညာရေးဝန်ကြီးဌာန online သင်ကြားရေးအစီအစဉ်တွေမှာပါဝင်ကူညီနေတဲ့မြန်မာ Digital Education Platform ရဲ့တာဝန်ခံဦးတင်မောင်အေးကပြောပါတယ်
ဒီ online အခြေပြုသင်ကြားနည်းဆိုတဲ့ဟာကဟိုတနိုင်ငံလုံးတိုင်းတိုင်းမဖြစ်နိုင်ဘူးတချို့နေရာတွေမှာဆိုလို့ရှိရင်နေရာတော်တော်များများမှာခုနမီးတောင်မှမရသေးဘူးဟုတ်တယ်မလားအင်တာနက်နဲ့ online နဲ့ချိန်နိုင်ဖို့ဆိုရင်တော့တော်တော်ဝေးတာပေါ့နော်အဲ့တော့ပညာရေးဝန်ကြီးဌာနအနေနဲ့ကတော့ခုန education 4.0 နဲ့အခု online သင်ကြားရေးဆိုတဲ့ဟာကဒီအကြောင်းတွေပိတ်ထားတဲ့အချိန်မှာပေါ့နော်ဒီသင်ကြားသင်ယူမှုမဆုံးရှုံးသွားရအောင်လို့ခုနလက်လန်းမိတဲ့အကြောင်းသူကြောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့ data သင်ယူနိုင်အောင်ဆိုပြီးတော့ပဲကျွန်တော်တို့ဒီ MJ platform เนาะမြန်မာ digital education platform ဆိုပြီးတော့ကျွန်တော်တို့ကဟိုစတင်ပြီးတော့လွှင့်တင်ခဲ့တာပေါ့เนาะကျွန်တော်မျှော်လင့်ပါတယ်ဒီ covid အလွန်မှာကျွန်တော်တို့ပညာရေးစနစ်ကဒီတော်တော်ကြီးကိုတော်တော်လက်လက်နဲ့ဒါဦးပြန်မော့လာမှာပေါ့เนาะဒီကြားထဲမှာတော့ကျွန်တော်အကြောင်းသူကြောင်းသားတွေအနေနဲ့ကတော့ဒါလိုပြောမယ်ဒီဟိုစတင်ဖို့အခွင့်အရေးတွေဆုံးရှုံးသွားတာတော့တိုင်းတာတစ်ခုတည်းရောရှိနေပါပြီ
။ကျောင်းတွေပြန်ဖွင့်တဲ့အခါစာသင်ခန်းတွေမှာသင်ကြားမှုတွေမြန်ဆန်တက်လက်ဖို့သင်ယူတွေကိုပြင်ဆင်တာအင်တာနက်မရတဲ့ဒေသကကျောင်းသားနဲ့ဆရာဆရာမတွေအတွက်တက်ဘလက်ကွန်ပျူတာနှစ်သိန်းနီးပါးဖြန့်ဝေဖို့အပါအဝင်သင်ကြားရေးမှာအကူအညီပေးနိုင်အောင်ကြိုးပမ်းနေတယ်လို့လည်းဦးတင်မောင်အေးကပြောပါတယ်။ဒါပေမဲ့လည်းသင်ယူညှို့နှံအသစ်တွေအွန်လိုင်းသင်ကြားမှုတွေလိုအတွေ့အကြုံသစ်တွေဟာကျောင်းသားတွေအတွက်သာမကသင်ကြားပို့ချမဲ့ဆရာတွေအတွက်ပါစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့လည်းရန်ကုန်မြို့ကနီးပညာလုပ်ငန်းတစ်ခုဖြစ်တဲ့ CC Educate ရဲ့အမှုဆောင် Director ဒေါက်ချီအိမ်သူကပြောပါတယ်
။သင်ယူညွှန်းနှံပြောင်းလို့ challenge ရတစ်ခုအဲနီးပညာနဲ့သင်ရတာတစ်ခုဆို challenge ကြီးတော့အရင်များရတယ်ပေါ့နော်။ဆိုတော့မအဲ့ဒါကိုလည်းမြင်တယ်ပြီးတော့ဆရာမဒီကူကဆရာမတွေကအများကြီးတော့သူစူးစမ်းပြီးတော့လုပ်နေတယ်ပေါ့နော်။ဆိုတော့မတို့ဟိုဘလောက်ကြာမလဲဘလောက်ထိဟိုဖြစ်မလဲဆိုတော့မတို့စောင့်ကြည့်ရမယ်နော်။အဲဘလောက်ထိ effective ဖြစ်မလဲဒါနဲ့ဆရာမဘက်ကကြည့်ရင်အခက်ခဲရကြတော့သူ့အတွက်ဒီပညာအရန်ဟိုသူသူခက်ခဲနေရပေါ့နော်သူ့အတွက်ဘာဖြစ်မတို့ဤပညာမတို့အတင်ကိုတင်ရမယ် skills မဟုတ်ခဲ့ဘူးပေါ့နော်တကယ်မတို့ basic literacy skills ကိုမရှိသေးနဲ့သွားနေရတာကြီးရှိတယ်ပေါ့နော်အဲ့အတွက်ကိုမချင်ပါလေဒီပညာရေးညီခန်းဘက်ကလည်းဒါယူဟိုထပ်ပြီးတော့ထောက်ဟို support ပေးနေလို့မမြင်နေပေါ့နော်အဲ့တော့မတို့အဓိကလိုနေတာကတော့ digital literacy skills ပေါ့နော်ဆိုတော့အဲ့ဒါလိုရ
ပညာရေးဝန်ကြီးဌာနရဲ့စီရင်နေအရာမြန်မာနိုင်ငံမှာအထူးကံပညာကျောင်းပေါင်း 4,800 ကျော်ရှိပြီးတော့ကျောင်းသား 7,000 နီးပါးနဲ့ကျောင်းဆရာ 8,200 ကျော်ရှိပါတယ်။ကက်ယောဂကာလကျောင်းတွေအလုံးလိုလိုပိတ်ထားရတဲ့အချိန်မှာအွန်လိုင်းကနေပညာသင်ကြားရေးအဆက်မပြတ်အောင်သင်ကြားခွင့်ရတဲ့ကျောင်းသားတွေလည်းရှိပါတယ်။ပုဂ္ဂလိကပညာရေးကဏ္ဍကပို့ချတဲ့သင်ခန်းစာတွေကိုသင်ကြားသင်ယူကြသူအများစုအပါအဝင်အွန်လိုင်းကနေသင်ယူခွင့်ရသူတွေရှိပေမဲ့သင်ကြားမှုပုံစံအသစ်မှာစိန်ခေါ်မှုတွေလည်းရှိနေစေဖြစ်တယ်လို့မင်းလေးမျိုးက KMC ကိုပိုင်အထက်တန်းကျောင်းပိုင်ရှင်ဦးခင်မောင်ချိုကပြောပါတယ်
။ခုကြတော့အဝေးရနေပြီးမှဒီရုံးတဲ့အတက်တစ်ပဲမြင်နေဆိုရတာကလေးကတရားကိုစိတ်ပါလက်ပါနဲ့နော်လိုက်ပြီးတော့လှုပ်ချဖို့အဲလှုပ်နေဖို့ဆိုတာကအဲကျွန်တော်တို့ကြည်တတ်နိုင်တဲ့ကိစ္စမဟုတ်ဘူးလေ။ဒါကြောင့်လဲကျွန်တော်တို့မိဘတွေကအကူအညီတောင်းပြီးတော့ဟုတ်လားမိဘတွေကိုလည်းဘေးကနေမိဘဝိုင်းဝန်းကြက်မှခိုင်းတယ်။ဒါမြင်လဲဒီဆရာတယောက်ကကျွန်တော်စာသိနေလို့ရှင်လေ။ကလေးဘာလုပ်နေလဲဟလားကလေးကဟိုမှာသူ့ဝူစာကိုဗီဒီယိုသူ့ကကျန်တာသူပိတ်ထားသလားကလေးဆော့နေသလားဖုန်းနေနေသလားစသဖြင့်ပေါ့နော်ဟလားအဲ့အဲ့ဒါတွေလည်းဘေးကနေစောင့်ကြည့်ပေးတဲ့ဆရာဆရာမတွေပေါ့နော်ကျွန်တော်တို့အဲ့အဲ့ဒါတွေထားပြီးတော့လောရတယ်ပေါ့နော်နော်အတန်းလေးလို့တော့ကလေးတွေပို့ပြီးတော့ဟုတ်လားပြောရှင်တိတ်ကြွစွာနဲ့နော်စိတ်ပဲလည်းပါပြောပြောရှင်းရှင်းနဲ့တကယ်ချင်းလည်းလက်ရှိဆရာတွေနဲ့ဟလားနော်အဲ့လိုမျိုးပုံစံမျိုးလေအားပါတော့တင်လို့မရအောင်ပေါ့ဗျာညနိုင်နေနေထားမှာပဲကလေးရလည်းလူချင်းစရှိမယ်မိဘမကလည်းပူပေါင်းပါဝင်ပြီးတော့ဟိုကြက်မဲ့ပေးမှုရှိတယ်ဆိုတော့အဲဟိုအတော်အောင်မြင်နေတာပေါ့နော
်ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့နှစ်တည်းမှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့ကက်ယောဂကြောင့်ကမ္ဘာတစ်ဝှမ်းမှာကျောင်းပတ်နိုင်တဲ့ကျောင်းသားအရေအတွက်ကတန်ပေါင်း 1,500 ကျော်လောက်ရှိနေပြီးတော့အဲ့ဒီအထဲမှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့ဖော်ပြထားပါရဲ့ရှင်။ကျွန်မအင်တာနက်ထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကျွန်တော်တို့ရဲ့မြန်မာစစ်သားကြားဘုကူတိုင်းတွင်စိုက်ပွဲတွေဆက်လက်ဖြစ်ပွားနေရကရန်နဲ့ချီတဲ့ဒေသခံတွေပြည်လို့ရသိမ်းရှောင်နေရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါမြန်မာစစ်ရဲ့ ไซเบอร์ดีတွင်ဒေတာခံရတာခိခိုက်တန်ရရတာတွေရှိခဲ့ကြောင်းလဲကျန်းယူတမ္မာတုံးအရာရှိတူးကပြောပါတယ်ဒီမနေ့တော့မာဒီစစ်တပ်ကနေပြီးတော့ဒီခမာယာ600တောင်းကနေပြီးတော့တနေ့ကြီးတွေကိုပြတ်တော်ရွာတွေကိုပြတ်တော်အမှာတက်ကိုကြီးရွာတွေကိုကြတယ်တနေ့ကြီးတွေကတက်ရောက်ခိခိုက်တန်ရရမှုရှိတယ်တစ်ခါမှကြောက်တန်ရရရှိတူးရှိတာပေါ့တမ္မတော်ကဒေတာတွင်မှာလမ်းဖောက်လုပ်တဲ့ကိစ္စနဲ့တန်ရအားသွေး ပြခတ်တာတွေရှိနေတာကြောင့်တုတ်ပြန်ရတာတွေရှိတယ်လို့အခုလူပြောပါတယ
်လို့ဒီပွင့်လေးရည်မှာဆိုရင်ဒေတာပွင့်ပြေလမ်းကြီးတဲ့ကြောက်ကြီးမူတဲ့ပေါ်စိတ်ကိုလမ်းကိုကျွန်တော်ပြုပြင်ထိမ့်သိမ့်လုပ်ငန်းတွေဆောင်ရွက်နေရရှိတယ်နှစ်စဉ်လုပ်ငန်းဆောင်ရွက်တာပဲဖြစ်တယ်ဒါတွေလှုပ်ဆောင်နေတဲ့အခါမှာဒီအမျိုးတမဟာတုံးလို့တော့ပြောလို့ခက်ပါတယ်။ဒီဟာတမဟာငါပေါ်တယ်လေဝင်ရောက်နောက်ဆက်ပြစ်ခတ်တာမျိုးတွေရှိတယ်။အဲကျွန်တော်စီကစစ်ပြီးတချို့ဆိုင်ရာရရှိခဲ့တာတွေရှိတယ်။ကျွန်တော်ကလည်းတွားရောက်ပြီးတော့ကြာနော်။အဲသူတို့စခန်းနေတဲ့ပတ်သက်ဒီကနေမှရှိတယ်ဆိုတော့ကြာတွားရောက်ပြီးတိုက်ခိုက်တာမျိုးကိုစစ်စီလုပ်တာမျိုးကိုမရှိပါဘူး။ကျွန်တော်ဖွံ့ဖြိုးရေးလမ်းပြုပြင်ထိန်းသိမ်းလုပ်နေတဲ့နေရာမှာလာပြီးတော့ကြာနောက်ဆက်ပြစ်ခတ်တာမျိုးတွေတော့မလဲမသိသုံးပြရတဲ့ဟာတွေတော့ရှိကောင်းရှိနိုင်ပါတယ်
။ KNU လက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားပြီးကြတဲ့နှစ်ကုန်ပိုင်းကစ KNU တပ်မ9ဆင်းချုပ်ရဖာပုံခရိုင်တပ်မဟာ3ဆင်းချုပ်ရညောင်လေးပင်ခရိုင်နဲ့တပ်မဟာ3ရသထုံခရိုင်တို့မှာဆက်တိုက်စုတွေလိုစိုက်ပွဲတွေဖြစ်ပွားနေတာပါ။ညောင်လေးပင်ခရိုင်တွင်စိုက်ပွဲတွေကြောင့်ဒေသခံရွာသားများနဲ့ရှိတိမ်းရှောင်နေရတယ်လို့လဲဒေသခံရွာသားတို့ဖြစ်တဲ့စောပတိန်ကပြောပါတယ
်။ဒေသခံတွေကတော့ပြေးနေလွှားနေရတာပေါ့။ဒီမှာ5ရွာလောက်ရှိတယ်။ဆက်တဲ့ကကပူပကကီတို့ဥရထက်ကကြွားတွေပေါ့ကြွားတော့ဥကြီးခမန်းစီတော့စကြတော့မကောက်ဘူးသူတို့တွေမှာတောင်းနေရည်လည်းခက်ခဲဖြစ်တယ
်ပြီးခဲ့တဲ့နှစ်ထဲမှာပဲ KNU ရဲ့လက်လက်ကန်တပ်ဖွဲ့ DNL ကနေဖာပုံမြို့နယ်ထဲမှာခြေဆိုင်ထားတဲ့မြန်မာစစ်တပ်ရဲ့သက်စကန်တွေနှစ်ကုံမှာနောက်ဆုံးသားရုပ်သိမ်းပေးဖို့ကြီးညာချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာစီရေးသိမ်းမှမှုတွေလည်းကြီးထွားလာခဲ့တာပါKNU ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသွားပြီးမဲ့ဆွေးနွေးမှုတွေရပ်တန့်နေတာပါနိုင်ငံရေးရဆွေးနွေးမှုတွေမလုပ်နိုင်ဘူးလို့တပ်နေရာချထားရေးတပ်ရင်းအားလျှော့ချရေးပါဝင်စစ်ရေးဆိုင်ရာကိစ္စတွေမှာလည်းသဘောတူညီချက်တွေမရရှိသေးတာကြောင့်ထိတ်တဲ့ရင်ဆိုင်မှုတွေမကြာခဏဖြစ်ပွားနေတာလို့လည်းအသေးစားတွေနဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေကယူဆထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်နေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်မလေးရှားနိုင်ငံကတရားမဝင်နေဆက်ဖြတ်ကျော်ဝင်လာတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းနိုင်ငံနေဆက်မှာလူမောင်ခိုတွေကစွန့်ပစ်တာခံရပြီးတဲ့နောက်ထိုင်းရဲတပ်ဖွဲ့ထံအဖမ်းခံခဲ့တဲ့အကြောင်းပြောပြပါမယ်မလေးရှားနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံဟိုက်ရန်မြို့ထုံးလုံးနယ်မြေရာဘာချန်ထဲမှာလူမောင်ခိုတွေကစွန့်ပစ်သွားခဲ့ပြီးတဲ့နောက်အစာရေစာပြက်လက်နေရာကနေမြန်မာနိုင်ငံသား၁၁ယောက်ရဲတပ်ဖွဲ့ဝင်ထံဒီတစ်ပတ်တည်းမှာပဲအဖမ်းခံခဲ့ကြတာဖြစ်ပါတယ်။လူမောင်ခိုတွေစွန့်ပစ်သွားခဲ့တာကြောင့်အခက်အခဲကြုံနေရချိန်မှာပဲအလို့သမားရေးလှုပ်ရှားသူတွေထံအကူအညီရဖို့ဆက်သွယ်ခဲ့ကြောင်းကိုလည်းထိုင်းနိုင်ငံအခြေစိုက်ရှစ်တောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟတ်ရံမြို့တာဝန်ခံဦးပါရီကပြောပြပါတယ
်။ဒီလိုတိုးတင်းမှာမလေးရှားကပြန်လာတဲ့အလို့သမားမြန်မာအလို့သမားစစ်တယောက်ဒုက္ခဖြစ်နေကြတာပေါ့နော်။ဝေစားကလည်းတော့မပြေဘူး။လေးရရှိပြီးသမန်းကနေတာပေါ့။အဲ့လိုကျွန်တော်ကိုပြောပြတဲ့အခါကျွန်တော်ကသူတို့ဖုန်းနံပါတ်ကိုတောင်းပြီးတော့ဖုန်းဆက်လက်လိုက်မှာအဲ့လိုပုံစံလေးတော့သူတို့ပြောတာကိုစားမအောင်ဖုံးဆက်လို့မရတာလေးရရှိပြီတဲ့ခမန်းကနေရရတယ်တဲ့ကျွန်တော်သူတို့ပြောကြတာကတာယုံကိုသူတို့ဖုံးဆက်တဲ့အခါတာယုံကလည်းရစီမှာတွားပြီးတော့အဖန်ခံပုံတော့အဲ့လိုအလံမွားဖြစ်နေမယ်ဆိုလို့ရှိရင်ဒုက္ခရောက်တယ်ဆိုလို့ရှိရင်ဒီကိုတွားပြီးတော့အဖန်ခံလိုက်သူတို့ကလည်းအဲ့လိုပြောတယ်တဲ့အဲလေးရသူတို့ကဒီလိုပါချန်တဲ့မှာသူတို့ကတိုးထဲမှာလေးရလုံးလုံးသူတို့ကအစာရေစာငတ်မောနေတဲ့အခါမတူတဲ့သင်ကိုရောက်သွားပြီဘာပဲဖြစ်ဖြစ်အသေးတော့မခံနိုင်ဘူးအဲ့ရတဲ့နေပြီးဂျင်းကိုအဖန်ခံတယ်လို့ပြန်လိုက်ကြတယ်မှာ ဒါပေမဲ့ကျွန်တော်တို့လိုက်ပြီးတော့ဆစ်ဆစ်တဲ့ခါဘေးအချုပ်မှာထိမ့်ထားတယ်ဆိုတော့အဲ့ဒါအတိတ်ကရေးတွေကမပြောပြဘူ
း။ကာယောဂါကာလကန့်သက်ထိန်းချုပ်မှုတွေကြောင့်မလေးစားနိုင်ငံမှာစာဝင်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားအလို့သမားတွေတရားဝင်ကောတရားမဝင်လမ်းကြောင်းတွေကပါနေရပြန်ဖို့ကြိုးစားတာထိုင်းနိုင်ငံမှာအလို့ကန်အခွင့်လမ်းရှာဖွေဖို့ကြိုးစားတာတွေရှိနေပြီးမကြာခဏဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။အခုဆိုရင်မလေးစားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံကရာဘာတောတွေတောအုပ်တွေထဲမှာလူမောင်ခိုးတွေစွန့်ပစ်ခံရလို့အခက်ကြုံနေရသူ20ထက်မနည်းရှိနေတယ်လို့လည်းအလို့သမားရေးလှုပ်ရှားသူဥပဒေကပြောပြပါတယ်။
ကိုကိုဗက်နေတီးရူကကြောက်လန့်ပြီးတော့မလေးရှားကလာတဲ့ကိုမြန်မာနိုင်ငံသားတွေကိုအနောက်ကိုမကိုက်ရရတဲ့မြန်မာနိုင်ငံသားတွေအများကြီးကြတယ်တော့ဒီအနေနဲ့ပတ်ဝန်းကျင်မှာရှိတဲ့အလို့သမားတွေကိုတော့သူတို့ကတော်တော်ကြောက်တယ်မလေးရှားကလာတယ်ဆိုလို့ရှိရင်ဘယ်သူမှလက်မခံရဘူ
းထိုင်းနိုင်ငံမှာတရားမဝင်ရောက်ရှိနေကြတဲ့နိုင်ငံသားအလို့သမားတွေကိုအထောက်အထားလက်မှတ်လုပ်ပေးတဲ့ကာလဖြစ်တဲ့အတွက်ဖမ်းဆီးရတွေကိုမလုပ်ဖို့ထိုင်းအနာဘယ်တွေကညွှန်ကြားထားပေမဲ့ကာယောဂါကာလအသွားလာတွေကန့်သက်ထားတာကြောင့်တရားမဝင်သွားလာရင်တော့ဖမ်းဆီးခံရလေရှိပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအထားအစ်စ်နိုင်ငံစီးရင်ထဲမှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အစဉ်ထဲမှာပဲထည့်သွင်းထားသေးဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရမှာ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အမေရိကန်လွှတ်တော်ရှိမျက်နှာစာမှာမနေ့ကဗိုလ်တူးနေ့ဂျိုးဘိုင်ဒန်အမေရိကန်ပြည်ထောင်စုရဲ့46အမြောက်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုတော့မှာပါ။ပြည်တွင်းအစွန်းရောက်အဖွဲ့တချို့ကရွေးကောက်ပွဲရလဒ်ကိုစန့်ကျင်ကန့်ကွက်တာတွေလုပ်နိုင်နေဆိုတဲ့သတင်းတွေထွက်နေတာကြောင့်လုံခြုံရေးကိုထူးထင်းချက်ထားတဲ့ကြားကျန်းသစ္စာချင်းစုပ်ဝဲအခမ်းအနားကိုကျင်းပမှာပါ။မင်းဆက်ခွင့်ရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်ဒိဋ္ဌာကူပါ။အမေရိကန်ပြည်ထောင်စုရဲ့46အမြောက်သမ္မတကျန်းသစ္စာချင်းစုပ်ဝဲငင်းငင်းကြမ်းကြမ်းကျင်းပနေအောင်တန်တကိုင်လူကြုံရေးတပ်ဖွဲ့ဝင်တွေမြို့တော်ကိုစောင့်ကြပ်နေကြပါလေ။ယောဂကဆူကြီးကြောင့်ပုံစံပြောင်းကျင်းပခဲ့ရတဲ့အခမ်းအနားဟာပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့လွတ်တော်ဝင်ရောက်စည်းမျဉ်းတဲ့ဆန္ဒပြပွဲတွေကြောင့်လူကြုံရေးကိုပို့ပြီးတော့တင်းကျပ်ထားပါလေ။ဒီကဆက်ဒဗရာဂျိုးဘိုက်တန်ရဲ့ဖွဲ့ဝင်တွေကတော့ဒီချမ်းသစ္စာချင်းစုပ်ဝဲဟာအမေရိကန်ပြည်ထောင်စုရဲ့ခံချင်မှုအခက်အခဲတွေကြားစံ့ညက်ခံရည်တည်နိုင်မှုကိုအမေရိကန်ပြည်သူတွေနဲ့ကမ္ဘာကိုချက်ပေးပြလိုက်တာလို့ပြောပါတယ်။အိမ်ပြည်တော်ဆက်သွယ်ရေးဒါရိုက်တာဖြစ်လာမဲ့ Kate Bedingfield ကအခုလိုပြောပါတယ
်။ We're very much looking forward to President-elect Biden putting his hand on the Bible at noon.
ဇန်နဝါရီလ20ရက်နေ့မွန်းတဲ့ချိန်ရွေးကောက်ခံသမ္မတဂျိုးဘိုက်တန်သူလက်ကိုတမာကျန်းစာအုပ်ပေါ်မှာတင်ရင်ကျန်းသစ္စာချင်းစုမှာကိုကျမတို့တိတ်ကိုမျှော်လင့်စောင့်စားနေမိပါတယ်
။တပ္ပရဒေါ်လေဖန်ကတော့ခန်းနာတက်ဖို့အစီအစဉ်မရှိတဲ့အတွက်ခေတ္တသမိုင်းမှာကျန်းသစ္စာချင်းစုပွဲမတက်တဲ့ပထမဆုံးတပ္ပရဖြစ်လာပါလိမ့်မယ်။ Air Force 1လေယာဉ်ကိုနောက်ဆုံးစီးပြီး Florida ပြည်နယ် Palm Beach ကသူ့နေအိမ်ကိုမပြန်ခင်နှုတ်ဆက်ပွဲကိုတော့ Maryland ပြည်နယ်က Andrews Leaders Camp မှာကျင်းပအစီအစဉ်ထားပါတယ်။ပြည်သူ့စေတနာဌာနရဲ့စစ်တမ်းတွေအရဒေါ်လန်ထရန့်အင်ပြီတော်ကမထွက်ခါခင်တာဝန်မပြည့်ခင်သူ့တာဝန်ယူမှုအပေါ်မှာလူထုထောက်ခံမှုက29ရာခိုင်နှုန်းပဲရှိပါတယ်။တပ်ထစစ်တမ်းအတွင်းမှာအနိုင်ဆုံးလူထုထောက်ခံမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတော်ကတိုင်းပြည်အတွင်းပြည်နယ်မျိုးတော်ဒေါ်တော်များများမှာတော့နိုဝင်ဘာ3ရက်ရွေးကောက်ပွဲဟာတပ်ထထရန့်အနိုင်ရရဲ့သားနဲ့ရွေးကောက်ပွဲရလဲခုခံရတယ်ဆိုပြီးမှားယွင်းပြောဆိုနေသူတွေရဲ့ဆန္ဒပြပွဲတွေထပ်ပေါ်လာနိုင်တယ်ဆိုပြီးလူကြုံရေးကိုထူးထင်းချက်ထားပါတယ်။ဝါရှင်တန်ပြည်နယ်မြို့တော်အိုလံပီယာမှာဆိုရင်လဲဆန္ဒပြသူတွေရှိလာရင်ဆိုပြီးခြံစည်းဟုတ်အမြင့်ကြီးတွေကာထားပါတယ်။အိုလံပီယာမြို့ကန်တယောက်ဖြစ်တဲ့ဂျိုးကအခုလိုပြောပါတယ
် Well, I'm disappointed that we're at this point that we have to put fences up to keep people that
ဘယ်ကန်ဆိုတော့ဘာမှမသိတဲ့သူတွေကျွန်တော်တို့ရဲ့ဒီမိုကရေစီကိုတိုက်ခိုက်သူတွေကြောင့်သူတို့ဝင်မလာနိုင်အောင်အခုလိုအကာအကွယ်တွေထားနေရတာပါ။ကျွန်တော်တော်တော်လေးစိတ်ပျက်မိပါတယ်။
ဒါပေမဲ့လည်းဒေါ်နယ်ထရန့်ကိုထောက်ခံသူတယောက်ဖြစ်တဲ့အိုလံပီယာပြုတ်ကန်ဂျွန်ဟက်စ်ရဲ့သဘောထားကတော့တမျိုးပ
ါ
ဒီချန်စီယိုအကာရန်တွေကကျွန်တော်တို့လိုပြည်သူတွေရဲ့ဆန္ဒကိုဆန့်ကျင်နေတာပါရွေးကောက်ပွဲဟာတရားဝင်တယ်လို့ပြည်သူအများစုမယုံကြည်တာကိုအခုပြည်နယ်တွေမှာဖြစ်ပျက်နေတာကအတိအမှတ်ပြုလက်ခံလိုက်သလိုဖြစ်နေပါတယ်ပြည်သူအများစုရဲ့သဘောထားကိုခုခံကာကွယ်ဖို့သူတို့လုပ်နေတာပါခိုးထားတဲ့ရွေးကောက်ပွဲရလဒ်ကိုကာကွယ်ဖို့ချန်စီယိုအကာရန်တွေချပြီးလက်နက်ကင်တပ်ဖွဲ့တွေနဲ့စောင့်ကြပ်နေကြတာပါ
ဒီလိုကွဲလွဲချက်တွေရှိနေတဲ့တိုင်းပြည်ကိုပြန်လည်စုစည်းညီညွတ်အောင်ဘိုင်ဒန်ရဲ့ကျန်းသစ်စာချိန်ဆပွဲမိန့်ခွန်းကအဓိကထားပြောကြားမဲ့ပုံရှိနေပါတယ်။အိမ်မီတော်ရဲ့ဆက်သွယ်ရေးဒါရိုက်တာတာဝန်ယူမဲ့ Kate Bedingfield ကအခုလိုပြောပါ
တယ်။
ပြီးခဲ့တဲ့လင်းနှစ်အတွင်းဖြစ်ခဲ့တဲ့အမုန်းတရားတွေသွေးကွဲခဲ့တာတွေကိုပြောင်းလဲပြီးစာမျက်နှာသစ်ဖွင့်နိုင်အောင်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်တကယ့်ကိုလှုပ်ဆောင်သွားမယ်အချိန်ဆိုတာကိုရှင်တို့မျှော်လင့်နိုင်ပါတယ်တိုင်းပြည်အကောင့်ဘက်ကိုဥတီပြီးအကောင့်မြင်မျှော်မှန်းချက်တွေနဲ့အားလုံးအတူလက်တွဲအလုပ်လုပ်နိုင်အောင်ရှေ့ဆက်သွားနိုင်ဖို့တိုက်တွန်းသွားပါလိမ့်မယ
်ကာယောဂဇူးကြီးနဲ့ဆန္ဒပြပွဲတွေမငြိမ်သက်မှုတွေကြာကျင်းပါလေသမ္မတသစ်ကျန်းသစ်စာချိန်ဆပွဲကအမေရိကန်ပြည်ထောင်စုရဲ့ဩဇာကြီးမားမှုဒီမိုကရေစီခိုင်မာမှုတွေကိုပြည်တွင်းနဲ့ကမ္ဘာ့သတင်းစကားတွေပါဝင်ကြည့်ရတဲ့အခမ်းအနားတစ်ခုလည်းဖြစ်ကြောင်းပါခင်ဗျာကျွန်တော်တင်ဆက်မှုပ
ါခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်ရခိုင်ပြည်ဘက်မှာတနက်တန်တွေတိတ်နေချိန်ကရင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားလာရပါတယ်ဒါအပြင်ငယ်ကြားဆောင်တက်နယ်တက်မတော်ကြောင်းအခြေအနေကိစ္စလည်းပေါ်လာပြန်ပါတယ်ဒေသခံလူထုအတွက်ရင်မအေးရဝယ်ဒီလိုအခြေအနေတွေတိတ်မကြခင်မှာပြည်ထောင်နိုင်မဲ့အလားအလာရှိနေပါရဲ့လားခရင်ပြည်ငင်းချမ်းရေးအတွက်တမကနိုင်ငံငင်းချမ်းရေးအတွက်ပါဘယ်လောက်ရင်လေးစရာကောင်းနေပါသလဲစာရီကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်ခရင်မျိုးသားအစည်းအရုံး KNU ရဲ့အကြံပေးပုဂ္ဂိုလ်သူဖြစ်သူနော်မေဦးခရင်သတင်းစင် KIC ရဲ့အယ်ဒီတာချုပ်နန်းဖောဂီကိုပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိပါခင်ဗျာနဖိုဂီနော်မီဦးဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဆိ
ုတော့ကျွန်တော်နော်မီဦးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အခုကကျွန်တော်တို့တိုက်ပွဲတွေက KNU တပ်မဟာတချို့နဲ့နော်မြန်မာတပ်မတော်နဲ့ကြားထဲမှာတိုက်ပွဲတွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာပြန်ဖြစ်လာတဲ့အတိုင်းကျွန်တော်တို့ကြားရတယ်ကျွန်တော်တည်သလောက်နားလည်ထားသလောက်ဖတ်ရှုထားသလောက်ဒီကစင်ဖြစ်တဲ့တိုက်ပွဲတွေကဒီနေရာတွေကဖြစ်နေတာတော့မကြာခဏပဲဒါပေမဲ့ဒီကစင်ဖြစ်တာမှာတော့နည်းနည်းလေးပူပြီးတော့ပြင်းထန်တဲ့သဘောရှိတယ်လို့ကျွန်တော်အဲ့ဒီလိုနားလည်ပါတယ်ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေတဲ့တနင်္လာနေ့မြန်မာစံတော်ချိန်ညပဲ၈နာရီခွဲကျော်ကျော်ပတ်ဝန်းကျင်ထိကတော့ဒီကနေ့မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတဲ့တင်းကျွန်တော်တို့မကြားရသေးဘူးပေါ့နော်ဒီကနေ့မှာတော့ဒါပေမဲ့ငြိမ်းသွားတာတော့လည်းမဟုတ်သေးဘူးပြီးပြတ်သွားတာတော့လည်းမဟုတ်သေးဘူးဆိုတော့နော်မေဦးအရင်ဆုံးပြောပြပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရဲ့အဓိကအကြောင်းရင်းခံကဘာကြောင့်ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ကိုစောသိန်းဒီကျွန်တော်တို့ဒီတိုက်ပွဲတွေကခုနကကိုစောသိန်းပြောသလိုမျိုးပေါ့နော်ဒီအရင်ကလည်းကြိုကြားကဖြစ်နေတယ်ပုတ်တိုက်မှုတွေကရှိနေတယ်အခုကပို့ပြီးတော့အခြေအနေဆိုးလာတဲ့ပုံစံမျိုးလည်းဖြစ်တယ်အဲ့ဒါအပြင်ကိုကျွန်မအနေနဲ့မြင်တာကရေရှည်ဒီလိုဆက်ဖြစ်သွားဖို့လည်းရှိတယ်။ဒီကရင်ဒေသတွေမှာအထူးသဖြင့်အရက်သားတွေကျေးရွာတွေမှာပေါ့ကျေးရွာနဲ့ကျေးရွာအတွင်းထဲမှာကျေးရွာနဲ့အနီးဆက်ဆုံးနေရာနောက်ပြီးတောင်ရံလောက်ကင်စားတောက်တဲ့နေရာဒီလိုနေရာမျိုးတွေမှာတပ်စခန်းတွေချထားတာတွေကိုပြန်လျှော့ချဖို့ဆိုတာတခါမှလက်တွေ့ကျွန်တော်တို့ညှိနှိုင်းအကောင့်ထဲဖွင့်နိုင်ခဲ့တာမရှိတဲ့အခါမှာအခု2015 NCA တနင်္ဂနွေဆိုင်ရာတိုက်ခိုက်ရေးစာချုပ်ချုပ်စုပြီးတဲ့ကာလအထိဆိုလို့ရှိရင် KNL ရဲ့စည်ရင်းအရာဆိုလို့ရှိရင်ဥပမာအခုပြင်းမာမှုတွေဖြစ်နေတဲ့ဖပွန်ခရိုင်တစ်ခုတည်းမှာကိုပဲကတက်စခန်းက bilateral လက်မှတ်ထိုးတုန်းက80ကျော်ပဲရှိတဲ့တက်စခန်းကအခု NCA ရေးထိုးပြီးတဲ့နောက်မှာဒီကနေ့ဆိုလို့ရှိရင်တက်စခန်း80ပတ်ဝန်းကျင်မှာရှိတယ်ဆိုလိုတာကကျမတို့ကသဘောတူလက်မှတ်ရေးထိုးချက်တွေပြုလုပ်ပြီးတော့ အကောင့်တွေပေါ်မှုမှာလောက်เสียရှိတာကိုချိန်နဲ့တပြေးညီမလောက်နိုင်
တဲ့အတွက
်ဒီလိုတင်းမာမှုတွေကိုလည်းကျွန်တော်တို့မဖြေလျှော့နိုင်တဲ့တင်းမာမှုတွေကိုပို့ပြီးဖြစ်ထွန်းစေတဲ့ဖြစ်စေတဲ့လုပ်ရက်တွေကလည်းနောက်ဆက်တွဲလိုက်လာတာဆိုတော့လေအဲကျွန်မမြင်တာကတော့ဒီစစ်ပွဲတွေဟာဟုတ်တယ်အချိန်ကြီးဆိုးတယ်ငင်းငင်းကြီးဖြစ်တိဆောက်လာခဲ့တဲ့ငင်းငင်းကြီးဖြစ်စဉ်ကိုလည်းအများကြီးအမြဲပေးတယ်ရည်ရှိလက်ဆက်ဖြစ်သွားဖို့ရှိတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးပေါ့လေဒါကျွန်မရဲ့သုံးသပ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာနန်ဖို့ကီရောက KIC အနေနဲ့ကလည်းပဲဒီတိုက်ပွဲတွေအချိန်ကြီးကိုတော့ဆောက်မပြတ်ဆောင်ကြည့်ပြီးတော့လာသတင်းရေးသားတင်ပြတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့နန်ဖို့ကီအနေနဲ့ရောလက်ရှိနောက်အခုနောက်ဆုံးဖြစ်လာတဲ့တိုက်ပွဲတွေကဘယ်အခြေခံအကြောင်းရင်းလို့နန်ဖို့ကီနားလည်ထားပါတယ်လေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆောစောလည်းနော်မီဦးတချို့ဟောပေါ့အချင်းဒီပုံမှာလေးသူမိပေါင်းထိုးပြီးရှင်းပြလာတာရှိတယ်ပေါ့နော်ကျမတို့ကလည်းတည်င်းအချက်လက်တွေရယူမှုပုံမှာကျမသုံးသပ်မိတာကတော့ဒီငင်းကြဲလုပ်ငန်းစဉ်ကာလအတော်တွင်းမှာဆွေးနွေးသွားနေတယ်ဆွေးနွေးသွားနေတဲ့အထက်ကသက်ဆိုင်ရာတာဝန်ရှိတဲ့သူ stakeholder ဆွေးနွေးနေတယ်သို့တော်လည်းဒီကကြားကာလမှာဆိုလို့ရှိရင်ဆွေးနွေးလို့မရတဲ့ဟာမျိုးတွေကအဓိကအဖြစ်တော့နှစ်ဖက်အနေနဲ့အမတ်တက်ကအဟာကိုမဆွေးနွေးနိုင်ခဲ့ဘူးနော်ဆွေးနွေးဖို့ဘလို့ပဲဥတည်ဥတည်အဲ့ဒီပိုင်းကိုမရဘူးမရောက်တဲ့ခါကျတော့အောက်ချီမှာသူ့နေတဲ့ဘဲဟာလဲကိုယ်နေတဲ့ဘဲဟာလဲဆိုတာမျိုးကိုမတတ်မှတ်နိုင်ဘူးနော်မတတ်မှတ်နိုင်တဲ့ခါကျတော့အဲ့လိုအောက်ချီလှူရှာမှုတွေဖြစ်တဲ့ခါကျတော့ဖြစ်ပြမှုတွေဖြစ်တော့ဒါကခုဆိုးလာရဆိုမှအရင်နှစ်ပြောင်မရှိလားရှိနေရ
ရှိနေ
ရအစီထိုးရတယ်ဒါမှရှိတယ်ရှိတယ်ဆိုတော့ဘာဖြစ်ဖြစ်ပြည်သူလူတွေကတော့အမြဲတမ်းလုံးဝယုံကြည်စိတ်ချတာမဟုတ်ဘဲနဲ့တကယ်အဲ့ဒီစစ်မြေပြင်နဲ့အနီးဆက်ဆုံးပြည်သူလူတွေတိရွာဒေသတွေကတော့အချိန်တန်ရင်နည်းနည်းလေးပတ်သက်တဲ့တစ်ချက်ကြားရတယ်တော့သူတို့ကတော့ပင်နာရောတနေရောလို့ဆိုတာအမြင်အပြည့်ချင်းဖြစ်နေစေချင်လို့ရှိတော့နော်အရင်နှစ်ပြည်ခရဲကဖြစ်နေတာကဒီတောက်ကြီးမြို့နယ်မှာရှိတဲ့ဘူတဲကြောက်ကြီးကားလမ်းဆိုလို့ရှိရင်ဒါကမြေမှာစစ်တပ်ကလည်းသူကလမ်းကိုဖိချင်တာမျိုးရှိတယ်ပေါ့နော်ဒါပေမဲ့သူရဲ့အကြောင်းပြချက်ကတော့ဖွင့်ပြရေးပေါ့လေသို့တော်လည်းကျမတို့မြင်တာတော့အစိုးရနဲ့တပ်ပိုင်းဆိုင်ရာနဲ့ဆိုလို့ရှိရင်တော့တကယ်တမ်းကျောင်းရှင်လမ်းဖောက်လို့ရကြတော့ဒါကဆောက်လို့ရပိုင်းလို့တော့ဟိုလူလူတွေပြောကြတာပေါ့နော်အရက်ဖက်ဖွဲ့တွေကအဲ့လိုပြောကြတာရှိတယ်လေ။ဟိုစစ်တပ်အနေနဲ့တော့လမ်းဖောက်လို့ရအပိုင်းမျိုးကတော့ဒါကသူရဲ့အဓိက main target ဝင်တော့မဟုတ်ဘူးလို့ပြောတာပေါ့။သို့တော်လည်းဒီကိစ္စကိုဆက်လက်ပြီးတော့လှုပ်ဆောင်နေတဲ့အချင်းဒီပုံမှာ KNU ဘက်ကလည်းဒီဥစ္စာကိုသူတို့လက်ခံနိုင်ပွဲမရှိတဲ့ခါကျတော့ဒီလိုမျိုးလေးတွေတိုက်ပွဲလေးပုံပြီးတော့နည်းနည်းညားလာတယ်လို့ကျမသုံးသပ်မိတယ်ပေါ့နော
်။ဟုတ်ကဲ့။အဲ့တော့ကျွန်တော်နော်မေဦးရောနဖောကေရောသုံးသပ်သွားတာအရာဆိုရင်လက်ရှိအခြေအနေကကျွန်တော်တို့အခုပြောနေတဲ့အချိန်မှာတိတ်မကြခင်ကာလမှာဒါကရော့သွားမဲ့ဟလာပြေလည်သွားမဲ့အလားအလာကျွန်တော်တို့မမြင်ရသေးတဲ့ပုံမျိုးရှိတာပေါ့နော်ဆိုတော့မမေဦးဒါဆိုရင်ဒီကနေ့ကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာ KNU အနေနဲ့ဒီအချိန်လေးကိုဖြည့်ရှင်းဖို့အတွက်တမတော်ပဲနဲ့ပြောပြောဆိုတာမျိုးဒါမှမဟုတ်လေအောက်လက်ရှိထိတွေ့နေကြတဲ့ထိစပ်နေကြတဲ့တပ်ဖွဲ့တွေချင်းကြတဲ့မှာဆက်သွယ်ကြတာမျိုးပြေလည်မှုအတွက်ပေါ့နော်ဒါဖြည့်ရှင်းနိုင်မှုအတွက်အဲ့မျိုးဆွေးနွေးတာတွေထိစပ်တာတွေရောရှိနေပြီလားမရှိသေးဘူးလား
နောက်ဆုံးအခြေအနေကကျွန်မနားလည်ထားတာက KNU ကတက်ကိစ္စမျိုးဆွေးနွေးဖို့အတွက်တွေ့ဆုံဖို့အတွက်ကို KNU ကပြောထားတာရှိတယ်ထပ်ပြီးတော့နောက်ဆုံးစပို့ထားတာပဲရက်စွဲနဲ့လည်းတော့ကျွန်မသိချာမမှတ်မိဘူးစပို
့ထားတာတိတ်မကြသေးခင
်ပေါ့ဟုတ်ကဲ့အဲ့တော့စပို့ထားရှိရဒါပေမဲ့တက်မတော်အကြောင်းကိုမပြန်ဘူးအကြောင်းကိုမပြန်မင်းနဲ့ကျမတို့ကအခုကကျမတို့ဒီနေ့စဉ်သုံးစကားပေါ့ဟိုဟိုစာမိဖို့ဆောင်စကားလို့လည်းဘယ်လိုပြောမလဲဆိုဟိုတက်မတော်ကနေပြီးတော့ဟိုတရင်ဝင်မဟုတ်တဲ့ဆက်သွယ်ရဲ့ညီညီနဲ့ဆက်သွယ်တယ်KNU ကခေါင်းဆောင်တွေကိုလည်းဒီလိုပဲတယောက်ချင်းစီဖုန်းခေါ်ပြီးတော့လောက်ပါအောင်ဖယ်ပါအောင်ဒါမျိုးပေါ့ချော့ပါအောင်ပြောပါအောင်တက်ဖို့တက်မှုတွေကိုဒါပေမဲ့လည်းတက်မတော်ကတကယ်တကယ်တော့တက်မတော်ရဲ့လှုပ်ရှားမှုတွေကဒီလမ်းဖောက်ဝင်ခုနနန်းဖိုးကြီးပြောတဲ့လမ်းဖောက်တဲ့ကိစ္စဖတ်ပေါ်မှာလမ်းဖောက်ဝင်ကိစ္စဒီတက်မဟာသုံးဟိုမူတဲ့လမ်းဖောက်တဲ့ကိစ္စဒါရီအားလုံးကတက်မတော်ရဲ့မူဝါဒနဲ့ညွှန်ကြားချက်မိပြီးတော့ညွှန်ကြားချက်နဲ့လာတာပဲဆိုတော့တိုင်းမှုတွေကရောတက်မမှုတွေကရောဒီဟာမှုတဲ့ဘလို့ပဲညှိညီရှစ်ဟိုတစ်ဖက်ကညှိတယ်တစ်ဖက်ကညှိပေမဲ့လည်းတစ်ဖက်ကဘလို့ပြောလဲဆိုလို့ရှင်ကျွန်တော်တို့ကအထက်ညွှန်ကြားချက်အတိုင်းဆိုတော့သူ့ကိုလမ်းဖောက်ပါလို့ညွှန်ကြားလိုက်ရင်သူကဖောက်အောင်ပါပဲဒါစစ်သားဆိုတော့ဟိုရေခတ်တဲ့လူဘုံပေါက်တာတွေပါရင်နားမလည်ဘူးရေပောင်ပြီးတည်ဝမ်းမယ်ကိစ္စရှိတယ်ဆိုတော့အဲ့အမျိုးလေးတွေရှိနေဆိုတော့ကျွန်မမြင်တာကဒီကိစ္စတကယ်ကိုညှိရမယ်တက်အတက်ချင်းတက်ညှိရမယ်အဲ့လိုပဲတက်ကိစ္စနဲ့ပဲမပြီးဘူးကျွန်တော်ကတက်ချင်းတက်ပဲပြီးညှိလိုက်ရင်ကျွန်တော်တို့ကစစ်အုပ်ချုပ်ရေးဘက်ကိုစစ်အာဏာရှင်ဘက်ကိုတက်တက်တွန်းပို့တယ်လို့မျိုးဖြစ်မယ်ဒီကိစ္စနိုင်ငံရေးကိစ္စအနေနဲ့ကျွန်တော်တို့ဖြေရှင်းဖို့လိုတယ်ခုနကနန်းဖိုးကြီးပြောသလိုမျိုးလမ်းဖောက်တဲ့ကိစ္စကိုတက်မတော်ကပြုရေးဆိုပြီးတော့လုပ်
แต่ถ้าตู้ผ่แซ่บงอย่าณท้องสิผ่แซ่บงอย่าเนี่ยได้ตาพ่นอยู่อย่าตําตรวจลงมากิษาဖြစ်တယ်ဒါဖ่แซ่บตู้ยีเสร็จแล้วผ่แซ่บงตู้ก็ตู่ตาวน์ไปท่าဖြစ်တယ်ဆိုผ่แซ่บงอย่าก็ดีโลမျိုးตําตรวจဝင်นี้ลุเตะอาคามอ่ะผ่แซ่บงอย่าတော့ဟုတ်တယ်ဒါပေမဲ့ผ่แซ่บงอ่ะม้านี่จมารุနိုင်ငံကြီးมาเลยปฏิบัติน่ะตัดတယ်ဆိုတာအခုဒီလိုပြတ်အခြေအနေမျိုးอ่ะจมารุဟိုမိမောင်းထုတ်ပြတယ
你不来录的，哎，你录呗，恁个伊刚上来嘞，恁个伊你那脾气难么？哦，你来下过录的，录怎么你呢？怎么怎么录啊？你怎么么？哦，脾气难呢？哎，那阿平，我恁个伊对差不难找嘞，怎么录偏下不对呢？
好个，那不我给你呢哦，我个跟我弟他的老孙。我平时出去多，家里留的啦，家里的人也啦，然后弟弟你家里也啦，别话喏，咱那跑家比是啦，那不嘛，我做米家边也啰大，对面一大批都留在那边啰大大，所以那不给，那路偏新颖，地连台面路，那不给就啥玩意嘞？
嗯，啊，苦了老些家咯，那拍摄龙啊，哦，阿婆偏新的苦苦偏比是路新嘛喏，偷别人家的偷家的，但怎么说嘞？哎，偷别人家不嘛，怎么米家的人有啊？的人一家也是不？对人家要怎么么对过？但是呢，对家那个咯，按自己偷他的拍啊，那拍不拢的，实在来都来按自己偷的，然后那边人家那个得地的呢，得地的是嘛？偷他，偷他就咯，都留偏心的都苦偏来，的再不偏心没偏偏帮了，那边要六块钱就帮我们农民佬六在六级，我按个样话年那个哦在六级哦，比没底下的还没更牛的多，所以按自己哦出来天嘛嘞。对吧？对对对对，这种地主就是后来，我家规比较蛮排面快的，还叫了，过表面偏，然后嘛，把家规拿一个喏，比方说是，哎，把那吃那边，那对方叫了，偏么老个喏，偏么老个呢，收了不如个偏老个没钱，是不？我一边嘞，后边在偷的，怎么听到了偏钱，接着哭了么好喽，怎么面呢？啊，第二条呢，银行漏掉了，啊，面对银行漏掉了老些，他们这个人偏钱吃着路线了，我 NC 那派出所偷他的时候，给是的偏钱的，这苦个偏偏，啊，面又偏偏。但阿姐们对上村里阿妈哦，以前人家不会讲那时候，在前面有一个，包括亲戚们路，一样路路线不分嘞。南博安那边 officially 出现阿姐们一个职位，表家也好，村里家也好，你平时嘛是哪有？哎，路村里哪有？那不比较，第二木个西门路了，就帮你那面嘞，都到嘞。这个村里那么嘛嘞，路哪也拉出来不嘛嘞？没个偷家皮的，对对，这茶，哦，果酒那块龙酒的干地酒，比的路酒没有过比较。所以那嘛，村里家没生意了，没开营路挺忙的。没村里外头的路也清，村里外头路清了，没用家无所谓，他们去买路清了。地边的那家的嘛，地边比都也了，实实比较无聊没。没农村那不话我了，没农村那没以前我们年前那不话我，实比较哦，饮食可能也没他们撇掉我。那这
个。好个，你们那路啦，爬坡鸟那边找地方个，这里一边有，那这里的苦他撇掉了个，就那个内江上这方面不咋地了，撇掉了这里不。古就老孙嘞，今老孙就老地他嘞，特定也熟人咯。你个嘞就白眼，你家中大伯个大母伊东要古，啊啦，大王爷你退，是外路天，大王爷退比较老保守，大伯个皮下皮嘞，哎呀古，好吃啊你比较，都唔记得叫，你家中大伯个你唔记得咩？看着咯，出来一顿来，都弄出咩？属于个店呢，店头你家嘞，你家嘞，古店你家嘞，看着咯，哎，弄出的弄出咩？属于个店他嘞介绍，变生他来比路。有啥？你像从大伯伯个表嘞，这天真的空调被真的拍下巴嘞。大伯妹，把他妈的弄出来看他嘞，哈啦！大伯哥弄出来看他嘞，给啥个咯？胡前提，比嘞不没压的有。所以农民爷，哎，一千里加油！啊，你个阿姐个啊，爬上七大路，农民爷哪里玩的嘞？
就讲今年早上得得出来这么多耶，快几公的嘛，得有人写的喏。今年早上得耶，大伯。这母的，放下的，共同家嘞，这么多家你比较呗，弟弟嘛这么多家你比较呗，看俺这给下有呗，撇呗。所以，起码说，既然有生产，这么多片接着拿不，地接着拿，这么多片接着拿撇呗，这么多也专业接着拿撇呗，起码片那个别快些嘛，是说别专业接着拿的细，奶奶娘说这么母的细，还接着拿的细，而这些专业接着拿，我起码片那个咯，给予快些帮，哎呀，乱码你的，乱码路，接不来的接着拿，啊你。
ဒီနေသားဆောင်တက်တည်းရဲ့စီးပွားရေးလုပ်ငန်းတွေပိုင်းညာတွေအကုန်လုံးကလည်းတက်မတော်ခွင့်မပြုရင်နိုင်ငံတော်ကခွင့်မပြုရင်ဘာမှမဖြစ်ဘူးဒီကိစ္စတွေကနိုင်ငံတော်ကခွင့်ပြုတာလို့ဖြစ်တဲ့ကိစ္စပဲဖြစ်တယ်တရားဝင်တဲ့စီးပွားရေးဖြစ်စေတရားမဝင်တဲ့စီးပွားရေးဖြစ်စေအဲ့တော့ကျမတို့ကဥပဒေနဲ့အညီကိုင်တွေ့လို့ရတယ်ဟိုတရားတစ်ဖြစ်ကိုဥပဒေနဲ့အညီကိုင်တွေ့လို့ရတယ်ဘာလို
ကျွန်တော်အနေနဲ့ကတော့ကျွန်မအမြင်တာတိုင်းပြည်အပေါ်မှာစေနာထားပြီးတော့တိုင်းသူပြည်သားကိုငှဲ့ညာပြီးတော့သူတို့ရဲ့အတွင်းရေးကိုသိသိချာချာညှိနှိုင်းနိုင်တဲ့သူတို့ဟာသူတို့ဖြစ်ရှင်းတာကပိုတင့်တော်တယ်ဒီလူလူအပေါ်မှာဝန်တုံးမှုပိုမဖြစ်စေချင်ဘူးမဖြစ်သင့်ဘူးပေါ့ဟုတ်ကဲ့ဆိုတော့နောက်ဘက်ကဟိုကဘယ်လိုပဲဖြစ်ဖြစ်ဒီနေ့ရှင်ကြီးကတော့လုံးလုံးပြည်လေတဲ့အချိန်တွေမရောက ာဘာလဲပဲတနက်ပေါက်လာမလားတနက်ပေါက်လာမလားလူတွေကစိုးရိမ်မှာပဲလေခုနတော့မေဦးထောက်ပြသွားသလိုပဲတခုခုဆိုရင်လူကအရင်ဆုံးစိုးရိမ်ရတာငါတို့သူတို့လည်းပါတာမဟုတ်ပဲねသူတို့သဘောတည်းပါတာမဟုတ်ပဲねသူတို့ကလက်ခံထားရတာဒီအရာကြီးလက်ခံထားပြီးတော့ဟလာဘယ်လိုပဲဖြစ်ဖြစ်မပြေမလည်ဖြစ်လာပြီဆိုရင်တော့ငါတို့ကတော့ဒုက္ခတော့ရောက်ဦးမှာပဲဆိုတာလူတွေကပူကြမှာပဲလीဆိုတော့နောက်ခေတ်ဒီအချိန်ကြီးကလူတွေစိတ်အေးရလောက်တဲ့အချိန်ကြီးပြေလည်နိုင်ကြအလားလာရောရှိနိုင်ပါရဲ့လား
အာအဲ့ဒီအချိန်ကြီးကအချိန်ကြီးဖြစ်ပေါ်လာပုံလေးတွေကျွန်မနည်းနည်းလေးထည့်ပြီးတော့ဟိုအစပြုပြောချင်
ဟုတ်ကဲ့
ဖြစ်ပေါ်လာပုံလေးဆိုတာကိုကလည်းသာသနာတိလို့ပြောတာမျိုးတော့မဟုတ်ပဲねကျွန်တော်တို့တွေ့ရှိချက်အရဆိုလို့ရှိရင်တော့နေကြာသောက်တက်ဆိုတာလဲ2010ခရဲကပါပြီးတော့အတွင်ပြောင်းခွဲစီလာတာပေါ့နော် KKV နဲ့ KPF ကနေကိုအတွင်ပြောင်းလာအခုဆိုရင်2020ဆယ်နှစ်တည်းမှာရောက်လာပြီပေါ့နော်ဒီကြားထဲမှာဒါက2008ဖွဲ့စည်းပုံရဆိုရင်တော့ဒီမှာစစ်တပ်အောက်ကပဲအောက်ကပဲဆိုတဲ့ခါကျတော့တောက်ရှောက်ပါဆယ်နှစ်တာတော့တွင်းမှာသူတို့ဟိုတစ်ဖက်ကလည်းဒါကတက်စစ်တီပဲလीစစ်တီဆိုတော့သူတစ်ဖက်ကလည်းသူ့ရဲ့လောက်ခလာစာရှိမယ်သို့တော်လဲထူးခြားချက်ကသူကလုပ်ဟိုလုပ်ငန်းတွေလုပ်စီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခွင့်ပေးထားရင်ရှိတယ်ပေါ့နော်ဆိုတော့အဲ့ရလှုပ်ဆောင်ခွင့်ပေးရင်းနဲ့မှလည်းတိုက်ဆိုင်မှုနဲ့ကဆယ်နှစ်ကလည်းပြည့်သွားတဲ့တပိုင်းရှိတယ်။နောက်တစ်ခုကစစ်တပ်အနေနဲ့လည်းသူစောင့်ကြည့်ပါမို့လို့သူလည်းအောက်ခံတက်အနေနဲ့ကတော့သူစောင့်ကြည့်လိုက်မယ်။တစ်ဖက်ကလည်းဒီ2020ထဲမှာဒီနေဆက်မှရှိတဲ့ဒီရှေကုတ်ကိုမြို့သစ်စီမံကိန်းကလည်းဒါအားလုံးကိုပြည်နယ်တစ်ခုလုံးကိုချိန်ဆမှုဖြစ်စေသလိုဖြစ်သွားတာပေါ့နော်။ဆိုတော့အဲ့ဒီလုပ်ငန်းတွေကလည်းသူရဲ့နေကြဆောင်တက်ရဲ့လုပ်နေတဲ့လုပ်ငန်းထဲမှာအကြီးအမားဆုံးနဲ့ဟိုအစိုးရမှုဖြစ်ဆုံးဖြစ်တာပေါ့နော်ဆိုတော့ပြည်내အစိုးရကိုယ်တိုင်တောင်မှတိတ်တကယ်ဝင်ဆွဲလို့မရတဲ့အနေအထားမျိုးကျမတို့ကျမတို့ interview တော့ကျမအဲ့လိုမျိုးကြီးသိလာရတာပေါ့နော်ဆိုတော့ပြောမယ်ဆိုရင်ဒီချင်းတွေကပြည်လည်လာဖို့ရေးကတော့နည်းနည်းတော့ခက်ခဲဦးမယ်သို့တော်လည်းကျမအောက်ခြေပိုင်းသိရှိထားတော့ရဆိုရှင်လည်းပြီးနေကြဆောင်တက်အနေနဲ့ကလည်းဒီပြည်သူလူထုကိုတော့သူကတော့အသိပေးထားတော့ဗောလေသူအဲ့လောက်ကြီးတော့ပြည်သူလူထုဆိုရင်ပြည်လည်မှုဖြစ်အောင်ပြည်ထောင်စုဖြစ်အောင်သူတို့ပြန်ပြီးလှုပ်ဆောင်ဖို့မဆိုးရိမ်မှလည်းတော့ပြောတာပေါ့လေသို့တော်လည်းဒါကဘလောက်ရှိအမတ်ဆန်ချက်ရှိနေတော့မပြောတတ်ဘူးနော်ဒီလူတွေကတော့နည်းနည်းလေးတင်းမာပြီးဆိုရှင်လမ်းဖြတ်နေတာဒါကလူတွေကဒါကြီးလက်စာစားနေရတဲ့ဘဝဆိုတဲ့ခါကျတော့ဟောကျွေးနှောင်ခန့်ရင်မြေသာပင်ခံရတယ်ဆိုလို့ရှိရင်တော့ဖြစ်လာရင်တော့သူတို့ခံရတာတပိုင်းပေါ့နော်တပိုင်းမဆိုင်တဲ့ဒီလူကတော့လည်းအယောပြီးခံရပါဘူး
ကျွန်တော်ကခံစားမိတာကဘာလဲဆိုတော့ပြရတဲ့ချက်လက်တွေကဘာရပါတော့ဒီဥစ္စာကဟလာအတန်မထွက်မချင်းလှုပ်ပေးထားပြီးတော့နောက်ဆုံးနိုင်ငံတကာကပါဒီကိစ္စကိုပြောလာဆိုလာတဲ့အခါကျတော့မှထကင်တွေ့ဘူးလှုပ်တယ်ကင်တွေ့တဲ့အခါကျတော့လည်းနီလန်ကမမှန်တဲ့အခါကျတော့စိတ်မေးစရာဖြစ်တယ်လို့ကျွန်တော်တို့ရောက်တဲ့နေဆိုတော့ကျွန်တော်အဲ့လိုတွေးမိတာပဲအခုလက်ရှိကျွန်တော်တို့ဆွေးနွေးတဲ့အခြေအနေအရဆိုရင်ပြည်ပြည်နယ်မှာ hotspot ပေါ့တစ်ခုရှိနေတာပေါ့နော်ခုနပြောတဲ့ကျွန်တော်ညောင်လေးပင်ဖားပွန်ကြောက်ကြီးဘက်မှာက hotspot တစ်ခုဖြစ်နေတယ်အခုတခါ BGF နဲ့တက်နေကြတဲ့မှာ hotspot တစ်ခုဖြစ်နေတယ်နှစ်ခုစလုံးကလက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ထိတည်လဲသွားမဲ့စိတ်အေးရမဲ့အခြေအနေမှာမရှိဘူးဆိုတဲ့အခါကျတော့ဒီအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်တော့မေဘူးပြည်ပြည်ငြိမ်းချမ်းရေးအလောက်များရှင်လေးစရာကောင်းနေပါတယ
်။ဒီမှာပြောခဲ့သလိုမူဒရခရိုင်မှာဖတ်ပုံခရိုင်မှာတက်စခန်း90ကျော်ကနေပြီးတော့80နီးပါးကိုရောက်လာတာဟာဒါပြည်အမျိုးသားလူမျိုးရေးတက်မတော်ရဲ့ ဟိုတစ်ဖက်ကသူသူတောင်းဝန်ရှိသလိုသူခံစားနေရတယ်ကျွန်မတော့သဘောပေါက်တယ်ဟိုသဘောပေါက်ကူတယ်ဘာဖြစ်လဲလဲဆိုတော့တောက်လျှောက်တာအဲ့လိုတီးတီးနဲ့ဟိုမြန်မာတက်မတော်ကနေပြီးတော့ဒါမျိုးတွေဟိုအပွက်တွေဟိုစလုံနေတာဟာကျွန်မထင်တယ်တိုင်းပြည်အပေါ်မှာသဘောထားမယုံဘူးလို့ကျွန်မမြင်တယ်နောက်တစ်ခုကကျတော့ဒီ BGF ကိစ္စ BGF ကိစ္စလည်းအတိုင်းပဲဒီစီးပွားရေးလုပ်ငန်းတွေဘာတွေညာတွေဆိုတာဒါခုနကကျွန်မပြောသလိုပဲတက်မတော်ကနေပြီးတော့ခွင့်ပြုချက်နဲ့ဟိုတရားဤမတရားဤစဉ်းစားတာအထက်ဟိုဒီလိုရန်ထောင်ပေးလို့ဖြစ်တယ်လို့ကျွန်မမြင်တယ်ဆိုတော့ဒီကိစ္စတွေကအာဟိုအချိန်မရွေးပောက်ပွဲအောင်တင်းတကာချိန်ကြိုက်ဘုံဆင်းတယ်လို့မျိုးဖြစ်ပြီးတော့အစင်ပြ KNU နဲ့အစင်ပြရင်ဒါလေးကိုဒီလိုပဲထားထားလိုက်မယ် KNU နဲ့အစင်မပြရင်အာဒီတခုခုကိုကျွန်မတို့ကဆက်နက်တံဖြုတ်လိုက်မယ်ဟိုတခုခုကိုကြိုးဖြုတ်လိုက်မယ်ဆိုလို့ရှိရင်ပောက်ပွဲလာမယ်အဲ့လိုတင်းတကာများလှုပ်ထားတဲ့ပုံကပို့ပြီးပေါ်နေသလားလို့ကျွန်မမြင်တယ်ဆိုတော့ဒါတွေကိုကြည့်ချင်တယ်ဒီပြဿနာတွေအဲ့ဒီတင်းလာမှုကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတိတိလေးအများကြီးကိုကျွန်မတို့ကမဖြေရှင်းမနေတော့ဒီပြင်ပြင်းချင်းချင်းကြီးကိုကျွန်မတို့ဟိုဟန်ဆောင်ပြီးတော့မျှော်နေကြမလို့အဲ့တော့ပြင်ပြင်းမှာပြန်ပြီးပောက်ကွဲသွားလို့စစ်မှတ်တွေဟိုအရင်တုန်းကလို့60ပတ်ဝန်းကျင်တုန်းကလိုမျိုးဟိုအလုံးအရင်းနဲ့စစ်မှတ်တွေပြန်ဖြစ်အစ်စ်တွေပြန်ဖြစ်ပြီးဆိုလို့ရှိရင်ကျွန်မပြောချင်တာကပြင်ပြင်းကြီးပဲမဟုတ်ဘူးမြန်မာနိုင်ငံမငြိမ်းချမ်းဘူးပေါ့လေမြန်မာနိုင်ငံမငြိမ်းချမ်းဘူးမြန်မာပြည်သားတွေအကောင်းမနေရဘူးပေါ့စာစာဝတ်နေရေးလုံခြုံရေးဘာညာဘာမှအဆင်မပြေတော့ဘူးပေါ့ဆိုတော့ပြင်ပြင်းရဲ့ကိစ္စကိုကျွန်မကတော့ပြင်တယောက်ရှိတော့နေကြည့်ရင်လေဟိုရင်လေးတယ်ဒါမဲ့မြန်မာပြည်အတွက်ကြည့်လေရင်လေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာချိန်ကြိုက်ပုံကြီးအများကြီးပဲရှိတယ်လို့ကျွန်မတော့မြင်တယ
်ဟုတ်ကဲ့နံဖောကေရောနံဖောကေကအခုဆိုရင်ဒါတကယ်နေရာမှာတော့ရှိနေတယ်လို့ပြောရမှာပေါ့နော်ဖန်အန်ဆိုတဲ့အခါကျတော့နံဖောကေဘလောက်များရင်လေးစရာဖြစ်နေပါပြီလေကင်ဂျီနေချင်ရေ
ရင်လေးစရာကတော့ဖြစ်တယ်ပေါ့နော်ရင်လေးစရာဖြစ်တယ်လို့ပြောလို့ရှိရင်တော့ဒါဟိုကမီဒီယာသမားတွေလည်းရင်လေးစရာဖြစ်တယ
်
အခု2020ရေကောက်ပွဲပြီးလို့နိုင်ရလာတဲ့ဟိုက NLD NIR ပါတီရေသူအစိုးရဖွဲ့လာတဲ့ခါကျတော့ရှင်လေသူ့အတွက်ရင်လေးစရာပေါ့ဒီဥစ္စာကခုနပြောတဲ့စနစ်တန်ကသူ့အတွက်မှာသူ့အတွက်လည်းသူပြန်စနစ်တန်စိတ်ပူစရာဖြစ်တယ်ပေါ့နော်ကျွန်တော်ဆိုတော့ဘာလို့ဖြစ်ဖြစ်ဒီတက်လာမဲ့အစိုးရကလည်းအစိုးရတက်ကြလို့ရှိရင်လည်းဒီရင်ကျန်ရီအခုရက်တန့်နေတဲ့တန့်နေစေဖြစ်နေတဲ့ရင်ကျန်ရီလုပ်ငန်းစဉ်ကိုပို့ပြီးတော့မိမှန်လမ်းမှန်နေပေါ့နော်ပို့ပြီးတော့ဟိုပါပေါ့လမ်းကြောင်းမှန်အောင်တော့ဆက်သွားဖို့လိုတယ်ပြီးတော့ကိုဆွေးနွေးခဲ့တဲ့ဥစ္စာကိုအရာတွေကိုလည်းပြန်ပြီးတော့ reflection ပေါ့လေဘယ်လောက်ထိဟိုတရားမှုရှိနေတယ်လဲပေါ့နော်အောက်ခြေပိုင်းမှာပေါ့နော်ဆိုတော့ပုံမှန်ဆွေးနွေးရဲဆိုတာမျိုးကအောက်ခြေပြည်သူလူထုကလည်းသိရမယ်သူတို့ဘက်ကခံစားချက်ကလည်းဆွေးနွေးဆိုတဲ့ဆွေးနွေးတဲ့အခန်းထဲမှာလည်းအညီနိုင်တဲ့ခံတဲ့မှာလဲပါဝင်ရမယ်ဆိုတာအဲ့လိုမျိုးအပြန်အလှန်ရှိမှသာလမ်းကြောင်းတစ်ခုကိုတက်လာမယ်လို့ထင်တယ်အခုချိန်ကြီးကတော့အဲ့ဒီအနေအထားမျိုးမရှိသေးတဲ့ခါကျတော့ရင်လေးစရာကတော့အခုချိန်ကြီးတော့ရင်လေးနေရစေပေါ့နော
်ဆိုတ
ော့အဲ့ဒါရင်လေးမှုကတော့အားလုံးဝိုင်းပြီးတော့တုံးပြီးတော့လုံမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဗျာတိုင်းပြည်ငြိမ်းချမ်းရေးဆိုတာအမြဲအရေးကြီးတဲ့ကိစ္စပါဒါကိုယ်လည်းလုံနေကြတဲ့လူတွေဆိုတာပိုတိပါလိမ့်မယ်ဘယ်သူကမှငြိမ်းချမ်းရေးကိုပိုလို့လဲဆိုပြီးတော့ငြိမ်းချမ်းရေးပိုလို့ကျင်းเจ้าကလည်းပဲကြွားဝါပြီးတော့လက်ကမောက်ခတ်ပြောနေစရာမလိုဘူးလို့ထင်ပါတယ်အားလုံးကတန်းလို့ငြိမ်းချမ်းရေးလိုချင်ကြတာပါငြိမ်းချမ်းရေးအလိုချင်ဆုံးကတော့အဲ့ဒီမငြိမ်းချမ်းတဲ့ဒေသတွေမှာနေရတဲ့ပြည်သူလူပဲလို့ကျွန်တော်ကတော့အဲ့လိုပဲယုံကြည်ပါတယ်အချိန်ပေးပြီးတော့ပါဝင်ဆွေးနွေးပြီးရဲ့နန်ဖော့ကေနော်မေဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ပါပါရှင
်ကရင်မြို့သားအစီအယော KNU ရဲ့အကြံပေးဖို့ကိုဒူးဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့အေဒီတာချုပ်နန်ဖော့ကေတို့ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်ခြေနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညဒိုင်းရီလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါသမယပါ Media Wave ပေါ်ပြီးကျမ်းမာပြောရှင်ကြပါစေကျွန်တော်ကြော်ကြော်သိပါညာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနောက်ဆက်လို့အပြီးမှာတော့အခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုပြောပြပေးပါမယ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကာမလာဟဲရစ်တို့ကကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့သူအမေရိကန်၄သိန်းအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကိုဝါရှင်တန်မြို့တော်မှာသမ္မတကျန်းသစ္စာကျင်းပပွဲမကျင်းပခင်တည့်ရက်အလိုအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်ဂျိုးဘိုင်ဒန်ရဲ့ဇနီးဂျီလ်ဘိုင်ဒန်နဲ့ကာမလာဟဲရစ်ရဲ့ခင်မွန်ဒက်အမ်ဟော့ဖ်တို့လည်းဒီအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်
台湾的十三亿人嘛，不得三年内的 American 一样，西瑞国展开倍速移民的签证断面，陆地有哪样啊标牌的 ？American 一样，西瑞国展开倍速移民断面，将今年啊内容啊，北京有内省的人在新任部队，哪样人移民他那标官呀，花钱人啊标牌的。不独瑞国移民没，虽然那北路移民展开没，虽然国罗都个标数就没希望。COVID-19 高贵是一个高班人员对年年年年冬岁奶奶哈隔壁有个定年金今晚上新目的边缘来的七年片年路高班这么一块 WHO 机构的标牌的定年来年中啊今年发明嘛真发的高班这么一块特地 CEO 嘛 WHO 机构 Tedros Adhanom Ghebreyesus 的库路标数给的标牌的COVID-19 ကူးစက်မှုနှုန်းအမြင့်မားဆုံးဖြစ်နေတဲ့ American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းမှာမျိုးပိစပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့ရှိတယ်လို့စိတ်သူတေသနာပညာရှင်တွေကပြောပါတယ်ဒီပိစပြောင်းပိုးမျိုးစိတ်သစ်ကို Los Angeles ကနမူနာ35ရာခိုင်နှုန်းမှာတွေ့ရှိရတယ်လို့ပြည်နယ်တစ်ခုလုံးအတိုင်းတန်တဲ့နမူနာတွေက24ရာခိုင်နှုန်းမှာတွေ့ရှိတာဖြစ်ပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွေ့ VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE ကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပThis program has come to you from the Voice of America, Washington.